Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်ဒီဝီအမေရိကန်တန်ရဲ့2020ခုနှစ်ဇန်နဝါရီလ7ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ1925/32နဲ့လိုင်းလာမီတာ190လို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရအောင်သတင်းတွေကိုမတ်စုမွန်နဲ့အတူတင်ပြပေးပါမယ်ရှင်ဒုသမရမိုက်ပင်စ်နဲ့သမရထရမ့်အစိုးရအဖွဲ့ဝင်ဝင်ကြီးတွေဖွဲ့စည်းပုံအရလုပ်ပိုင်ခွင့်ကိုတုံ့ပြန်တော့သမရကိုရာထူးကဖယ်ရှားရေးတောင်းဆိုထားတဲ့ဆုံးဖြတ်ချက်ကိုဒီမိုကရက်အများစုလွှမ်းမိုးတဲ့အောက်လွှတ်တော်ကအင်္ဂါနေ့မှာမဲခွဲဆုံးဖြတ်မယ်လို့ညွှန်လင်းရပါတယ်။သမရဟာတိုင်းပြည်ရဲ့ဖွဲ့စည်းပုံတိုင်းပြည်နဲ့အမေရိကန်ပြည်သူတွေကိုချင်းချောက်တော်မယ်အနေနဲ့ရှိနေတာမို့သူ့ကိုတာဝန်ကချက်ချင်းဖယ်ရှားပြရပါလိမ့်မယ်လို့တနင်္လာနေ့ကအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကကြေညာခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်25အရဒုသမရနယ်ဝန်ကြီးအဖွဲ့အများစုကသမရရဲ့တာဝန်နဲ့အာဏာကိုပယ်ဖျက်နိုင်တဲ့ကြေညာခွင့်မျိုးကိုဒုသမရပင်စ်နဲ့အစိုးရအဖွဲ့ဝင်တွေထောက်ခံမယ်ပုံမျိုးလူထုကိုထုတ်ဖော်ပြောဆိုတာမရှိပါဘူး။ဆန္ဒပြသူတွေပြီးခဲ့တဲ့အပတ်လွှတ်တော်ကိုဝင်ရောက်စီးနင်းခဲ့ပြီးနောက်ပိုင်းသမရဒေါ်နယ်ထရမ့်နဲ့ဒုသမရပင်စ်တို့တနင်္လာနေ့နောက်ပိုင်းကပထမဆုံးအကြိမ်တွေ့ဆုံပါတယ်။ဥပဒေကိုချိုးဖောက်ပြီးလွှတ်တော်ကိုစီးနင်းဝင်ရောက်ခဲ့တဲ့ဆန္ဒပြသူတွေဟာအမေရိကန်ပြည်သူ85တန်းထောက်ခံထားတဲ့လွတ်လပ်စွာထုတ်ဖော်ခွင့်လှုပ်ရှားမှုကိုကိုးစားပြသူတွေမဟုတ်ဘူးဆိုတာသမရရောဒုသမရပါနှစ်ယောက်စလုံးကအခိုင်အမာထပ်ပြီးတော့ပြောဆိုတယ်ဆိုတာကိုအစိုးရထိတ်တန့်အရာရှိတဦးကပြောပါတယ်သမရကိုအေးအေးယူရေးတရားဆုံးဖြတ်ချက်တည်းတင်သွင်းဖို့အောက်လွှတ်တော်ခေါင်းဆောင်တွေကတွန်းတွန်းတိုက်တိုက်ဆောင်ရွက်နေပြီးတော့ဗုဒ္ဓဟူးနေ့မနေ့မှာဒီကိစ္စကိုစပြီးစဉ်းစားကြဖို့စီစဉ်ထားပါရဲ့ရှင်ဒီကနေ့အင်္ဂါနေ့မှာသမ္မတဒေါ်နယ်ထရမ့်ဟာအမေရိကန်နဲ့မက္ကဆီကိုနယ်စပ်တက်ဆက်စ်ပြည်နယ်တောင်ပိုင်းအလာမိုမြို့ကိုသွားရောက်ဖို့ရှိပါတယ်။သမ္မတထရမ့်ရဲ့ရာထူးသက်တမ်းနောက်ဆုံးနေ့ရက်တွေမှာအမေရိကန်ပြည်ထောင်စုတွင်တရားမဝင်ဝင်ရောက်ဖို့ကြိုးပမ်းသူတွေကိုတားမြစ်တဲ့အစိုးရရဲ့ကြိုးပမ်းချက်ကိုမီးမောင်းထိုးပြလိုတဲ့အနေနဲ့အခုလိုသွားရောက်မှာဖြစ်ပါတယ်။ဒီမိုကရက်အများစုကြီးစိုးထားတဲ့အောက်လွှတ်တော်ကသမ္မတထရမ့်ကိုရာထူးကဖယ်ရှားနိုင်မှုကြိုးပမ်းနေတဲ့အချိန်မှာပဲအခုလိုသူကတက်ဆက်စ်ပြည်နယ်ကိုလာရောက်တာဖြစ်ပါတယ်။2016သမ္မတစီဝင်မဲဆွေပွဲမှာအမေရိကန်နိုင်ငံတွင်တရားမဝင်ဝင်ရောက်သူတွေနဲ့ပတ်သက်လို့လူဝင်မှုကြီးကြပ်ရေးကိစ္စတွေကိုသမ္မတထရမ့်ကအဓိကထားပြောကြားခဲ့သလိုနေဆက်တတိုင်းဆောက်လုပ်ရေးအတွက်လည်းမကြာခဏတိုက်တွန်းခဲ့ပါတယ်။လာမယ့်ဇန်နဝါရီ20ရက်နေ့မှာကုန်ဆုံးမဲ့ရာထူးသက်တမ်းအတွင်းသမ္မတထရမ့်အစိုးရအနေနဲ့နေဆက်တတိုင်းမိုင်450လောက်အထိပြီးစီးအောင်ကြီးကြပ်ဆောင်ရွက်ခဲ့ပါတယ်။သမရထွန်းရဲ့ဒီကနေ့အလာမိုမျိုးခင်းကြီးစင်ကအခြေအနေတွေကိုပို့ပြီးစိုးဝါးစီနိုင်တယ်လို့အကြမ်းဖက်မှုတွေပေါ်ပေါက်နိုင်တာကြောင့်ခင်းကြီးစင်ကိုဖျက်သိမ်းပေးဖို့တောင်ပိုင်းစင်ရဲမွေးတင်မှုတိုက်ဖြတ်ရေးစင်တာကဒီခင်းကြီးစင်မတိုင်ခင်မှာပဲတိုက်တွန်းပြောဆိုခဲ့ပါတယ်ရှင်ပြီးခဲ့တဲ့သတင်းပတ်အတွင်းကသမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူအစွန်းရောက်တွေအမေရိကန်လွှတ်တော်အတွင်းဝင်ရောက်စီးနင်းမှုဖြစ်ခဲ့တာကြောင့်လာမယ့်ဇန်နဝါရီ20ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကျင်းသစ္စာကျင်းဆိုပွဲမတိုင်ခင်နိုင်ငံတော်ဝန်လက်နက်ကင်ဆန္ဒပြပွဲတွေပေါ်ပေါက်နိုင်တဲ့အပေါ်ဆိုရင်မှုတွေမြင့်တက်နေပါပြီ။လူပုဂ္ဂိုလ်တဦးချင်းဒါမှမဟုတ်လူစုတွေကအကြမ်းဖက်မှုနဲ့ရာဇဝတ်မှုလိုရက်တွေကိုလှုံ့ဆော်ခဲ့တယ်လို့ယူဆရတဲ့အထောက်အထားတွေကိုစုံစမ်းစစ်ဆေးနေတယ်လို့ပြည်ထောင်စုစုံစမ်းထောက်လှမ်းရေးဘီရိုအဖွဲ့ FBI က VOA ကိုပြောပါတယ်။ဇန်နဝါရီ16ရက်နေ့မှာမြို့တော်ဝါရှင်တန်ကိုလက်နက်ကင်ဆောင်တဲ့အဖွဲ့တစ်ဖွဲ့လာရောက်ဖို့ပြင်ဆင်နေပြီးဇန်နဝါရီ20မတိုင်ခင်မှာသမရကိုအခြေခံဥပဒေပြင်ဆင်ဖြည့်ဆွတ်ချက်အမှတ်25အရာရာထူးကဖယ်ရှားဖို့ကြိုးပမ်းမယ်ဆိုရင်အဲ့ဒီအဖွဲ့ကစုပူအောင်ကြောမှုကြီးပြုလုပ်မယ်ဆိုတာကိုသတင်းရထားကြောင်းလည်း FBI ကပြောပါတယ်။ဒီအဖွဲ့ကနိုင်ငံတွင်အစိုးရအဆောက်အုံတွေကိုဝင်ရောက်စီးနင်းဖို့လှုံ့ဆော်နေတယ်လို့လည်း FBI စာရဲမှာဖော်ပြထားတယ်လို့ American သတင်းဌာနတွေကရေးပါတယ်။ဇန်နဝါရီ20ရက်နေ့သမ္မတကျန်းသစ္စာကျင်းစုပွဲမတိုင်ခင်ဒီတနင်္လာအစောပိုင်းကလေးကမြို့တော်ဝါရှင်တန်မှာအမျိုးသားအဆောင်တပ်ဖွဲ့ဝင် 15,000 လောက်ကိုလုံခြုံရေးအတွက်အကူအညီတုံ့ပြန်ချထားပေးပါတယ်။ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာကြောင်းဝင်နောက်ဆက်ပြီးရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့မဲဆွယ်စီယုံရေးကိုထိခိုက်အောင်လှုံ့ဆော်ခဲ့တဲ့ရုရှားဩဇာခံအဖွဲ့ဝင်တွေကိုအမေရိကန်အစိုးရကအရေးယူလိုက်ပြီးဖြစ်ပါတယ်။ရုရှားကကြိုးတောင်နောက်ခံပေးထားတဲ့ရွေးကောက်ပွဲကြောင်းဝင်နောက်ဆက်ရေးစစ်ဆင်ရေးထဲမှာပါဝင်ခဲ့တဲ့ယူကရိန်းနိုင်ငံကလူပုဂ္ဂိုလ်9ဦးနဲ့ကုမ္ပဏီအဖွဲ့အစည်း4ခုကိုအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကအရေးယူလိုက်တာဖြစ်ပါတယ်။အဲဒီလူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေအားလုံးကယူကရိန်းနိုင်ငံရေးသမားအန်ဒရီတာကက်ရှ်နဲ့ဆက်နွယ်နေတာဖြစ်ပါတယ်။အန်ဒရီတာကက်ရှ်ဟာရုရှားနိုင်ငံကိုစားဆောင်ရွက်နေတဲ့ရုရှားတရှိုးလို့အမေရိကန်တာဝန်ရှိသူတွေကယူဆသတ်မှတ်ထားတာပါ။ 2019ခုနှစ်ကစပြီးဒါကက်ရှ်ဥဆောင်တဲ့အဖွဲ့က American Media တွေ American အခြေစိုက်လူမှု Media Platform တွေနဲ့ဩဇာကြီးမာတဲ့ American တွေကိုအသုံးချအမြတ်ထုတ်ပြီးသတင်းမှားတွေထုတ်လွှင့်တယ်လို့ American ဗန္ဓာယီဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်အထူးသဖြင့်သမ္မတထရမ့်ရဲ့ပုဂ္ဂိုလ်ရေးရှိနေယူဒီဂျူလီယာနီကိုသတင်းချက်လက်တွေပေးပို့ဖို့ထင်ထင်ရှားရှားဆောင်ရွက်ခဲ့လို့လဲဆိုပါတယ်တနင်္လာနေ့ကအစ်တချမှတ်လိုက်တဲ့ပိတ်ဆို့အရေးယူမှုတွေထဲမှာဒါခက်ရှ်ရဲ့အတွင်းစည်းတွေကလူတွေနဲ့မီဒီယာအဖွဲ့အစည်းတွေပါဝင်တယ်လို့ American တာဝန်ရှိသူတွေကပြောပါတယ်ရှင်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိဒိုင်းဒိုမီတာ19 kHz 15.53 ညဒိုင်းဒိုမီတာ25 kHz 11.83 ညဒိုင်းဒိုမီတာ32 kHz 9.33 ညနဲ့ပထမနာရီဘက်မှာဒိုင်းဒိုမီတာ190 kHz 15.95 တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ရှင်များရှင်ကျမစုမမဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတင်ပြပေးကြပါမယ်။ VOA ရဲ့မိခင်ဌာနဖြစ်တဲ့ American ကမ္ဘာသတင်းမီဒီယာ USAGM ရဲ့အကြီးအကဲက VOA ကိုဝါဒဖြန့်ချီဌာနဖြစ်အသွင်ပြောင်းဖို့စ조사နေတယ်ဆိုတဲ့ဝေဖန်မှုတွေပေါ်မှာ American နိုင်ငံသားရဲ့ဝန်ကြီး Mike Pompeo ကကာကွယ်ပြောဆိုလိုက်ပါတယ်။သမ္မတ Trump အဆိုအရအနေနဲ့ VOA ကိုနိုင်ငံရေးအရာကင်းလွတ်ပြီးတော့မူလရည်မှန်းချက်အတိုင်းပြန်ပြီးတက်မှတ်ဖို့လိုတယ်လို့နိုင်ငံသားရဲ့ဝန်ကြီးကပြောလိုက်တာပါ။နိုင်ငံသားရေးဝန်ကြီးပွန်ပီယိုဟာ VOA ရုံးချုပ်ကိုမနေ့တုန်းကလာရောက်ပြီးတော့ဝန်ထမ်းတွေနဲ့တွေ့ဆုံမိကွန်းပြောဆိုခဲ့ပါတယ်။သမ္မတ Trump ရွေးချယ်ခန့်အပ်ထားတဲ့ USAGM ရဲ့အကြီးအကဲ Michael Park အပေါ်မှာ Republican နဲ့ Democrat လွတ်တော်အမတ်တွေ၊သတင်းမီဒီယာသုံးသပ်သူတွေနဲ့သတင်းတောက်တွေဘက်ကဝေဖန်မှုတွေပေါ်မှာနိုင်ငံသားရေးဝန်ကြီးကအကာအကွယ်ပြောဆိုလိုက်တာဖြစ်ပါတယ်။ VOA American အနေနဲ့လုံခြုံရေးပိုင်းဆိုင်ရာစိုးရိမ်ကြအခြေအနေတွေနဲ့VOA ရဲ့လှုပ်ဆောင်ရမယ့်တာဝန်တွေကိုဆောင်ရွက်ဖို့ပြတ်ကွက်တယ်လို့ VOA အကြီးအကဲ Michael Pike ပြောဆိုထားတဲ့အပေါ်မှာလည်းနိုင်ငံသားရေးဝန်ကြီးပွန်ပီယိုကထပ်ပြီးတော့မှထောက်ပြပြောဆိုခဲ့ပါတယ်။ VOA ဟာတရုတ်နဲ့အီရန်နိုင်ငံကအာဏာရှင်အစိုးရတွေကိုနေရာပေးဖို့စဉ်မြင့်မဟုတ်ဘူးလို့လည်းသူကပြောပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမေဂွန်ပြောပြီးမှတော့ VOA ရဲ့ညွှန်ကြားရေးမှူး Robert Riley ကနိုင်ငံသားရေးဝန်ကြီးနဲ့ USAGM ရဲ့လုပ်ငန်းဆောင်တာတွေသတင်းဖြစ်စဉ်တွေနဲ့ပတ်သက်လို့အပြန်အလှန်စကားပြောဆိုခဲ့ပေမယ့်ကိုရတဲ့ကသတင်းနောက်တွေဝန်ကြီးမလာခင်မှာကြိုတင်ပေးပို့ထားတဲ့မေဂွန်တွေကိုထည့်သွင်းမပြောခဲ့သလိုပြီးခဲ့တဲ့သတင်းပတ်တုန်းကကွန်ဂရက်လွှတ်တော်မှာဖြစ်သွားခဲ့တဲ့ကမ္ဘာကိုတုံ့လောက်သွားစေတဲ့အမေရိကန်တို့ရဲ့ဒီမိုကရေစီပုံရိပ်ထိခိုက်စေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းမမေ့မနေခဲ့ပါဘူး။ဒီတွစ်ဆုံပွဲကိုတက်ရောက်ကြတဲ့သတင်းသမားတွေဘက်ကနိုင်ငံသားရေးဝန်ကြီးကိုမေးခွန်းတွေမေးဖို့စ조사ချပေမဲ့ဝန်ကြီးကမဖြေချခဲ့ပါဘူး။ဒီဌာနချုပ်တွင်တွေ့ဆုံမှုဟာကော်ရောဂါ COVID-19 ကူးစက်ပြန့်ပွားမှုဆိုင်ရာကာကွယ်ရေးလမ်းညွှန်ချက်တွေနဲ့အညီထိုင်ကုန်နေရာတွေကိုကန့်သတ်ထားပြီးတော့ပြည်ပကသတင်းတောက်တွေကိုလည်းတက်ရောက်ခွင့်မပြုထားပါဘူးရှင်။သမ္မတဒေါ်နယ်ထရန့်ရာထူးကမစင်းခင်ရပ်ပိုင်းအလိုမှာပဲကျူးဝါနိုင်ငံကိုအကြမ်းဖက်ဝါဒဆွဲထောက်ခံတဲ့နိုင်ငံအဖြစ်အမေရိကန်ပြည်အောင်စုကပြန်သတ်မှတ်လိုက်ပါတယ်။ဒီလှုပ်ဆောင်မှုကြောင့်ပြီးခဲ့တဲ့သမ္မတအိုဘားမားအစိုးရလက်ထက်တုန်းကကျူးဝါနဲ့ဆက်ဆံရေးကောင်းအောင်လုပ်ခဲ့သလိုမျိုးလာမယ့်အစိုးရတစ်ပြန်လည်ဆောင်ရွက်နိုင်မှုအတွက်အခိုက်ကြုံသွားနိုင်စေပါတယ်။ကျူးဝါနိုင်ငံဟာအမေရိကန်ကဝေယမ်းပြေးတွေကိုလက်ခံထားတာကိုလံဘီယာတပုံတွေကိုလွှဲပေးဖို့ညှင်းဆန်တာဗင်နီဇွဲလားကောင်းဆောင်နီကိုလတ်စ်မာဒူရိုကိုထောက်ခံနေတာကြောင့်အခုလိုအရေးယူဆောင်ရွက်တာလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပီယိုကတနင်္လာနေ့ကကြေညာခဲ့ပါတယ်။ကျူဘာအစိုးရအနေနဲ့နိုင်ငံတကာအကြမ်းဖက်ဝါဒဆွဲလို့ရတဲ့ထောက်ခံနေတာရပ်တန့်ပြီးအမေရိကန်တရားရေးကိုအနှောက်အယှက်ပေးနေတာတွေကိုရပ်ပစ်ပါလို့အမေရိကန်နိုင်ငံသားရေးဝန်ကြီးကတောင်းဆိုခဲ့ပါတယ်။သမ္မတထရန့်အစိုးရဟာ2019ခုနှစ်အာဏာရပြီးကတည်းကသမ္မတအိုဘားမားလက်ထက်ကျူဘာကိုချဉ်းကပ်ခဲ့တဲ့နည်းလမ်းတွေကိုပြောင်းပြန်လှန်ပြီးတော့ကျူဘာကိုနှိပ်ကုပ်ခဲ့တာပါ။သမ္မတအိုဘားမားဟာ2015ခုနှစ်တုန်းကကျူဘာကိုအကြမ်းဖက်ဝါဒဆွဲထောက်ခံတဲ့နိုင်ငံစင်းကနေပယ်ဖြတ်ပြီးတော့နှစ်နိုင်ငံတတ်တမန်ဆက်ဆံရေးတစ်ကိုထူထောင်ခဲ့ပါတယ်ရှင်။တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံကို COVID-19 ကာကွယ်ဆေးအခမဲ့ပေးမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံကိုတရုတ်နိုင်ငံသားရေးဝန်ကြီးတွားရောက်ခဲ့တဲ့နေ့ရက်တာခီးစဉ်ပြီးအဲ့ဒီလိုပြောဆိုလိုက်တာပါ။တရုတ်အစိုးရဘက်ကမြန်မာနိုင်ငံကို COVID-19 ကာကွယ်ဆေးတွေအခုလိုအခမဲ့ပေးဖို့စီစဉ်တာကတော့အာရှနိုင်ငံတွေကြားကရောဂါ COVID-19 ကူးစက်ပြန့်ပွားမှုကိုထိန်းချုပ်နိုင်မှုအတွက်အခုလိုကူညီတာလို့တရုတ်နိုင်ငံသားရေးဝန်ကြီးကပြောဆိုပါတယ်။မြန်မာအစိုးရဘက်ကလည်းအခုလိုတရုတ်နိုင်ငံဘက်ကတရုတ်ရန်ွေ300နဲ့ညီမျှတဲ့ COVID-19 ကာကွယ်ရေးဆိုင်ရာဆေးထောက်ကူပြုပစ္စည်းကိရိယာတွေနဲ့မြန်မာပြည်သူတွေအတွက် COVID-19 ကာကွယ်ဆေးအလုံး3သိန်းအခမဲ့ပေးမယ်လို့ပြော ပြောဆိုခဲ့တဲ့ပေါ်ကြိုးစိုးကြောင့်သတင်းထုတ်ပြန်ပါတယ်။တနင်္ဂနွေကျောင်းမှာကိုဗစ်-19ရောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်သွားဖို့အတွက်တရုတ်ဘက်ကတာဝန်တလောက်ကူညီပေးသွားမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံအနေနဲ့ကိုဗစ်ကာကွယ်ဆေးရဖို့အတွက်ကျန်းမာရေးတာဝန်ရှိရသူတွေကိုလည်းအိန္ဒိယအထိကိုသွားရောက်ပြီးလဲဆွေးနွေးသဘ ကိုစိုးရိမ်ရဖြစ်လာလို့မလေးရှားနိုင်ငံတစ်ခုလုံးကိုမလေးရှားပြည်ကအရေးပေါ်အခြေအနေကြေညာလိုက်ပြီးဖြစ်ပါတယ်။နိုင်ငံပြည်ယောဂကူဆတ်မှုကိုထိန်းချုပ်နိုင်ရေးမလေးရှားပြည်အတူလာဆူလတန်အမတ်ရှာနဲ့မလေးရှားဝန်ကြီးချုပ်မော်ရီဒန်ရက်ဆန်တို့တွေ့ဆုံမှုအပြီးဒီကနေ့အင်္ဂါနေ့မှာမလေးရှားတော်ဝင်ထမ်းတော်ကနေပြင်ကနိုင်ငံကိုအရေးပေါ်ကြေညာချက်ထုတ်ပြန်လိုက်တာပါ။ ပြည်ရဲ့အော်တိုဘာလာတော့ကမလေးရှားဝန်ကြီးဘက်ကကွယ်ရောဂါကိုဗစ်-19ထိန်းချုပ်ရေးဒီလိုကြေညာချက်ထုတ်ပေးဖို့ဘယင်ကိုတောင်းဆိုခဲ့ပေမဲ့ငြင်းပယ်ခဲ့ပါတယ်။ဒီရေးပေါ်အခြေအနေအရလာမယ့်ဩဂုတ်လ၁ရက်နေ့အထိမလေးရှားပါလီမန်လွှတ်တော်ရန်နာထဖို့ပါဝင်ဝန်ကြီးချုပ်ရဲ့ဆိုရွားဖွဲ့ကိုဥပဒေတွေချမှတ်ခွင့်ကိုလည်းပေးထားပါတယ်။မလေးရှားဝန်ကြီးချုပ်ရဲ့ရုံးမြင့်တန်း COVID-19 ကူးစက်မှုတွေပိုတိုးလာနေပါတယ်။ဗြိတိန်နဲ့တောင်အာဖရိကမှာဖြစ်ပွားနေတဲ့မျိုးဗီဇသစ်နဲ့မတူတဲ့ကိုရိုနာဗိုင်းရပ်စ်ပိုမျိုးဗီဇသစ်ကူးစက်မှုဘရာဇီးခီးသွားတွေကနေတစ်ဆင့်ဂျပန်မှာတွေ့ရှိတဲ့အတွက်လည်းဂျပန်ပြည်သူတွေကြားမှာစိုးရိမ်မှုတွေမြင့်တက်လာနေပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုမူလစနစ်စုံစမ်းစစ်ဆေးနိုင်မှုရှေးပညာရှင်တွေပါဝင်တဲ့ WHO စုံစမ်းစစ်ဆေးအဖွဲ့ဒါမဲ့ကြာသာပေးနေမှာတော့တရုတ်နိုင်ငံကိုဆက်ရောက်နိုင်မယ်လို့တရုတ်ဆိုရကပြောထားပါတယ်။ဒါပေမဲ့ဗိုင်းရပ်စ်ပိုစတဲ့ဖြစ်ပွားရာဝူဟန်မြို့ကိုသွားရောက်လေ့လာခွင့်ပြုမပြုဆိုတာကိုတော့တိတိကျကျမသိရသေးပါဘူးရှင်။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့2022ခုနှစ်ဇန်နဝါရီလ12ရက်အင်္ဂါနေ့ညချမ်းရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေသတင်းလွှာတွေနဲ့အပတ်စဉ်ခန်းစာတွေကိုစတိုက်တင်ဆက်ပေးပါမယ်ရှင်။
အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာ VOA အမေရိကန်အတံလွင့်ဌာနချုပ်ကိုတင်းလာနေကလာရောက်ခဲ့ပါတယ်။အမေရိကန်ပြည်တော်စုရဲ့ကမ္ဘာ့တော်နှစ်ရာဆုံးမှာထုတ်လွှင့်နေတဲ့ VOA ရဲ့အခန်းကဏ္ဍအရေးပါပုံနဲ့အမေရိကန်တို့ရဲ့တမူထူးခြားအရေးပါမှုတွေအကြောင်းကိုလည်းဝန်ကြီးပွန်ပီယိုကပြောဆိုခဲ့တာပါ။ VOA သတင်းထောက်စီမီစိန်တင်ပြပို့ထားတာကိုကျွန်မအနောက်လောက်ဆက်ပြီးတော့တင်ပြသွားပါမယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာ Washington DC မှာရှိတဲ့ VOA ဌာနချုပ်ကိုတင်းလာနေကပထမဆုံးလာရောက်ခဲ့ပါတယ်။ဝန်ကြီးတဦးအနေနဲ့ပြည်ပခီးစဉ်တဲ့အတွင်းသူပြောဆိုခဲ့တဲ့အမေရိကန်အစိုးရရဲ့ရည်တည်ချက်နဲ့မူဝါဒတွေကိုဝန်ကြီးပွန်ပီယိုကအခုလိုပြောဆိုခဲ့ပါတယ်
။ I tell audiences about American exceptionalism wherever and whenever I can.
အမေရိကန်ရဲ့တူမတူတဲ့ထူးခြားမှုတွေကိုအခွင့်အတင်တိုင်းကျွန်တော်ပြောလို့ရှိပါတယ်။ဒါလည်းအမှန်ပါ။အမေရိကန်ဟာကောင်းမွန်ကြီးညက်တဲ့တိုင်းပြည်ပါ။ဒီအခြေခံအုံမြစ်ကိုအမေရိကန်ပြည်သူတွေနားလည်သဘောပေါက်ကြပါတယ်။အမေရိကန်ဟာဘယ်လိုအခြေအနေမျိုးမှမဆိုပိုးပြီးစီလုံးညီညွတ်လာတတ်တဲ့နိုင်ငံဖြစ်ပါတယ်။အမေရိကန်နိုင်ငံကအမြဲတမ်းအမှန်ကြီးမဟုတ်ပါဘူး။အမေရိကန်နိုင်ငံရဲ့အတိတ်မှာရောလက်ရှိကာလမှာပါခုံယူစရာကောင်းလာရရောဝန်ခံစရာတွေပါရှိပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကို၆ခန်းတွင်လွတ်တော်တဲ့အတင်းဝင်ရောက်နောက်ဆက်ခဲ့ပြီးရပ်ပိုင်အကြမ်းမှာ VOA ကိုဝန်ကြီးပွန်ပီယိုလာရောက်ခဲ့တာပါ။အဲ့ဒီအကြမ်းဖက်မှုတွေကိုပြီးခဲ့တဲ့တစ်ပတ်မှာမစ္စတာပွန်ပီယိုပြစ်တင်ရှုတ်ချခဲ့ပေမဲ့အဲ့ဒီနောက်ပိုင်းဘာမှချက်မျိုးမှမပြောပါဘူး။ VOA ရုံးအပြင်ဖက်မှတွင်ပေါ်ပေါက်ခဲ့တဲ့အဲ့ဒီအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးဝန်ကြီးပွန်ပီယိုထက်တွင်ပြောဆိုခြင်းမရှိတာကိုရောဒီကိစ္စကိုမေခွန်မထုတ်ခဲ့တဲ့အပေါ်မှာပါကြွမ်းကျင်သူတို့ကတော့အံ့ဩနေပါတယ်။ Chairman Marshall Fund အဖွဲ့က Michael Kimmich ကအခုလိုထောက်ပြပါတယ်။
It was striking that Secretary Pompeo didn't mention the events of this past
week. Here the government has provoked the Japanese military to take action. They have called for it. That is a serious case. Now, the people who are injured are being taken to the hospital. The Japanese military has been taken to the hospital.
ပြည်ထောင်အမေရိကန်အစံနဲ့အခြားအတံဝင်ဌာနတွေကိုအမေရိကန်အစိုးရကရန်ပုံငွေထောက်ပံ့ပေးနေတာဖြစ်ပြီးဘာသာစကားပေါင်း10ခန်းနဲ့ကမ္ဘာတဝန်သတင်းအချက်အလက်တွေကိုထုတ်လွှင့်နေတာဖြစ်ပါတယ်။ VOA ဟာအမေရိကန်ရဲ့သူမသူတဲ့အတံဖြစ်တယ်လို့မစ္စတာပွန်ပီယိုကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့စိတ်ကိုယ်ရေးအတွေးအခေါ်တွေကိုကမ္ဘာတဝန်အကောင့်ထဲပို့တဲ့နေရာမှာ VOA တံလွှင့်ဌာနကအဓိကအခန်းကဏ္ဍမှာရှိနေတာဖြစ်ပြီးအာဏာရှင်အစိုးရရဲ့အတံတွေထုတ်လွှင့်ပေးရနေရမဟုတ်ဘူးလို့လည်းပြောပါတယ်
။ Governments like those in China, IranNorth Korea. They don't have the
ရုပ်အီရန်နဲ့နော်ကိုရီးယားလိုဆိုရောက်ခွဲတွေဟာအမေရိကန်ရဲ့စံတန်ဘူးတွေဖြစ်တဲ့ဝေးရပါလူအခွင့်အရေးကိုလေးစားလိုက်နိုင်ကြတာမဟုတ်ပါဘူး။ မေရိကန်ပြည်ထောင်စုရဲ့ရည်ရည်ချက်အားလုံးနဲ့အဲ့ဒီအာဏာရှင်တွေဖြောင်းဖြောင်းကြီးဆန့်ကျင်နေကြပါတယ်။အစိုးရဆိုတာပြည်သူလူထုအတွက်ဖွဲ့စည်းထားတယ်ဆိုတာကျွန်တော်တို့နားလည်ပါတယ်။ဒါပေမဲ့အဲ့ဒီအာဏာရှင်တွေကတော့ပြည်သူဆိုတာအစိုးရအတွက်ဆိုပြီးယုံကြည်နေတာပါ။ VOA ရဲ့အခန်းကဏ္ဍကသိအရေးကြီးပါတယ်။ VOA ဟာလွတ်လပ်မှုရဲ့ရှေ့ဆောင်လမ်းပြဖြစ်ပါတယ်။
မစ္စတာပွန်ပီယိုရဲ့နိုင်ငံခြားရေးရာထူးတာဝန်တွေဒီလအနောက်ပိုင်းမှာကုံဆုံးတော့မှာဖြစ်ပါတယ်။လွှတ်တော်ကအတည်ပြုမယ်ဆိုရင်တော့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရွေးချယ်ထားတဲ့လက်ထောက်နိုင်ငံခြားရေးဝန်ကြီးဟောင်းအန်သနီဘလင်ကင်ဟာအမေရိကန်နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးသစ်ဖြစ်လာတော့မှာဖြစ်ပါတယ်။ကျွန်မနှင်္ဂလာပ
ါ။မြန်မာနိုင်ငံကိုလာရောက်ခဲ့တဲ့ပြည်ထောင်နိုင်ငံခြားရေးဝန်ကြီးဝမ်ဂျီဟာဒီကနေ့တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံပြီးလုံခြုံရေးငြိမ်းချမ်းရေးကိစ္စတွေအပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးဆွေးနွေးတဲ့အကြောင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။နေပြည်တော်ကိုတနင်္လာနေ့နေခင်းကရောက်ရှိခဲ့တဲ့တရုတ်နိုင်ငံနိုင်ငံတော်ကောင်စီဝင်နဲ့နိုင်ငံခြားရေးဝန်ကြီးဝမ်ဂျီဟာဒီကနေ့မနက်ပိုင်းမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာတက်မရော်နဲ့ပတ်သက်ပြီးအဓိကဆွေးနွေးတဲ့အချက်တွေကိုတက်မရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောပါတယ
်။မြန်မာတက်မရော်နဲ့ပတ်သက်တဲ့ခံစားများမှာအဓိကပူပေါင်းပြီးစွန့်ရင်ပြင်ပေးနိုင်တဲ့အခြေအနေတွေ၊ပြီးရင်ကျွန်တော်ငင်းကြားရေးဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးတော့မြန်မာတက်မရော်အနေနဲ့ဒီနေ့အေဂျင်စီအတွက်အဓိကတာဝန်ဆောင်ရွက်နေတဲ့အခြေအနေနဲ့ဒီနေ့အေဂျင်စီအတွက်ဖွံ့ဖြိုးတိုးတက်ရေးကိုပါပူပေါင်းဆောင်ရွက်နိုင်တဲ့အခြေအနေတွေ။အော်ရနေရရဲ့အတွက်အလေးထားဆောင်ရွက်နေတဲ့အခြေအနေတွေတရုတ်မြန်မာနိုင်ငံနယ်စပ်ဒေသတွေမှာတည်ငြိမ်အေးချမ်းရေးအခြေအနေတွေတခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအခြေအနေတွေဒါတွေဆွေးနွေးကြပါတယ
်ဒါအပြင်နှစ်နိုင်ငံချစ်ချင်မှုတိုးမြင့်ရေး2020ခုနှစ်ပြည်ထောင်စုလာရောက်စဉ်ရရှိခဲ့တဲ့နှစ်ဖက်သဘောတူညီချက်တွေကိုဆက်လက်အကောင်အထည်ဖော်ရေးမြန်မာကျမ်းမော်နဲ့တရုတ်ကွန်မြူနတီပါတီပြည်ပြည်သူလွတ်မြောက်ရေးကျမ်းမော်အကြားကိုဗစ်ကြိုက်ဖြတ်ရေးပူးပေါင်းဆောင်ရွက်မှုအခြေအနေဖွံ့ဖြိုးတိုးတက်ရေးအတွက်နှစ်နိုင်ငံပူးပေါင်းဆောင်ရွက်နေတဲ့လုပ်ငန်းတွေမှာကျမ်းမော်ကလိုအပ်တာတွေကိုကူညီဆောင်ရွက်ပေးနိုင်မဲ့အခြေအနေတွေထည့်သွင်းဆွေးနွေးခဲ့ကြောင်းပြောပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးစိုးရိမ်မကင်းတဲ့သဘောထားတွေကိုလည်းတက်မတော်ကာကွယ်ရေးဦးစီးချုပ်ကဆွေးနွေးခဲ့ကြောင်းဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်
။ပါတီတော်ဒီမိုကရေစီစနစ်ဖော်ဆောင်လာမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပြီးအာဒီမိုကရေစီရဲ့အနှစ်သာရဖြစ်ကြောင်းနဲ့ရွေးကောက်ပွဲမှာတော့မဲဆွေးနေတဲ့ပတ်သက်ပြီးအမားယွင်းတွေရှိခဲ့ပြီးတော့မဲမတမာမှုတွေရှိနိုင်တဲ့အတွက်မဲဆွေးရင်းစီစစ်တွေ့ရှိခဲ့မှလည်းဆက်လင်းပြီးတက်မတော်ကထောက်ပြန်ဆောင်ရွက်လျက်ရှိတဲ့အခြေအနေတွေဒီကဥပဒေရဲ့အတိုင်းဒီလိုစီမရင်းရအောင်ဆက်လက်ဆောင်ရွက်ပါနိုင်မယ်အခြေအနေတွေဆွေးနွေးကြပါတယ်
။တရုတ်နိုင်ငံဟာနေဆက်အခြေစိုက်လက်နက်ကင်တချို့ကိုအားပေးနေတယ်ဆိုပြီးတမ်ရော်ကယူဆနေတာကြောင့်ဆက်ဆံရေးမှာအဖို့အထစ်တွေရှိနေတယ်လို့သုံးသပ်မှုတွေထွက်ပေါ်နေချိန်မှာပဲတမ်ရော်ထိတ်တန်းကောင်းဆောင်နဲ့တရုတ်ထိတ်တန်းတန်တမန်တို့တွဲဆုံလာလဲဖြစ်ပါတယ်။နိုင်ငံရေးသုံးသက်သူဦးမောင်မောင်ဆိုးကတော့တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံရေးမှာသက်ဆိုင်သူအားလုံးနဲ့ဆက်ဆံမဲ့မှုကိုကန်ဆွဲထားတယ်လို့မြင်ပါတယ်။
တရုတ်ပြည်မြန်မာနိုင်ငံကိုဆက်ဆံတဲ့အနောက်နိုင်ငံနဲ့မတူတာကမြန်မာနိုင်ငံမှာရှိတဲ့အဓိကဇက်ကောင်နှစ်ကောင်လုံးနဲ့ဆက်ဆံတာမဟုတ်ဘူး။မြန်မာနိုင်ငံကြီးမှာပါတဲ့ဇက်ကောင်အားလုံးဆက်ဆံတာတရုတ်ကအနောက်နိုင်ငံတွေကဗမာပြည်မှာရှိတဲ့အဓိကဇက်ကောင်နှစ်ကောင်လို့သူတို့ယူဆတဲ့အစိုးရနဲ့တက်ပြီးဆက်ဆံတာတရုတ်ကြတော့လို့မဟုတ်ဘူး။ဒီမြန်မာနိုင်ငံနိုင်ငံကြီးမှာအရန်ဇက်ကောင်လို့ပဲပြောပြောဘလို့ဖြစ်ဇက်ကောင်တွေပါဝင်နေတဲ့တိုင်းသားလက်နက်ကန်ခွဲပြီးဆက်ဆံအဲ့တော့သူ့ policy ကရှိပြီးသားဖြစ်တဲ့အတွက်ကြောင့်ဒီ policy ကလည်းသူကပြောင်းမှာမထင်ဘူး။အဲ့တော့ဒီပြဿနာနဲ့ပတ်သက်ရင်တော့တရုတ်ကငြိမ်းချမ်းရေးနဲ့အဲ့ဒီအစ်ခတ်ရသေးတို့တို့ဘလူးကူညီမယ်ဆိုတဲ့ပြဿနာပဲချင်းတတ်နိုင်မယ်လို့ထင်ပါတယ
်။တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ဂျီဟာနှစ်ရက်ကြာခီးစဉ်အစအဖြစ်မနေ့တုန်းကသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တို့နဲ့လည်းတွေ့ဆုံခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးတိုးမြင့်ဖို့ဖွံ့ဖြိုးရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ဖို့အဖြစ်ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကုသရေးအပါအဝင်ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။တရုတ်နိုင်ငံကရွှေငွေ3သန်းတန်ဖိုးရှိကိုဗစ်တိုက်ဖျက်ရေးစီးပစ္စည်းတွေနဲ့ကာကွယ်ဆေးအလုံးရေ3သန်းကူညီပေးရေးကိစ္စတွေအပြင်ရခိုင်ပြည်နယ်ကနေရွှန့်ခွာသူများအရေးနဲ့ပြည်နယ်ရေရှည်ဖွံ့ဖြိုးရေးနှစ်နိုင်ငံနယ်စပ်တည်ငြိမ်အေးချမ်းရေးဒေတာတွင်နဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာမျက်နှာစာမှာပုံမှန်ဤကက်စွာပူးပေါင်းဆောင်ရွက်ရေးစတာတွေကိုလည်းဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဂ Dikini Song Takere Kisin at Grimabe. Nanangaja, Siboyin and Nipina, Puon Song Yi Sanya Sajo. Mima Jiu Nanangaja, Siboyin at Gongway, Puon Song Yamu Sanya, Nanya Pimpu Mu Sisin. Manali Jopu Yatalan Simangi, Pinanji, Lila Yi, Nalamu Sajon Wa. Kachin Dine, Pirin Nia Song Kwa Dumia, Tele Nia Chatai, Mujay Atalban, Pia Yi Salone. ကျောင်းနိုင်ငံကနေအတုံးမဲ့ချင်းဝင်တဲ့ဝယ်ယူတဲ့လူစည်းဂီတာတွဲများဆိုင်ရာစာလွှာတွေကိုလည်းလက်မှတ်ရေးထုတ်လေးလေးခဲ့ကြပါတယ်ကျွန်တော်မိုးစောဗီအိုအေအတွက်သတင်းပေးပို့တာဖြစ်ပါတယ်
ဝေကပွဲနံရအန်ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုယ်စားလှယ်တွင်နဲ့တိုင်းသားနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ကြရပြည်နယ်ဒီမိုကရက်တစ်ပါတီ KYSTB တို့ဒီကနေ့တွေ့ဆုံမှတ်စီစဉ်ဟာနှစ်ဖက်နေရညှိနှိုင်းလို့အစီအမပြေလို့ပြက်ပြားသွားတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါတရားပြည်နယ်လွန်ကော်မြို့ကိုရောက်ရှိနေတဲ့ဒေါက်တာအောင်မွန်းညိုဦးဆောင်တဲ့အန်ဒီကိုယ က်တာဝန်ရှိသူတွေကပြောပါတယ်တိတ်ဆုံမဲ့နေရာအတွက်သဘောတူညီမှုမရတာကြောင့်အစီအစဉ်ပြတ်ရတယ်လို့လည်းကြားပြည်နယ်ဒီမိုကရက်တစ်ပါတီအတွင်းမှခူးတဲရဲကပြောပါတယ
်အန်ဒီနဲ့ပဲကျွန်တော်ကိုဒေါက်တာအမိုညူကနေပုံဆက်လာတယ်ကျွန်တော်တို့ခဲကတော့ဒါသူတို့ကိုကျွန်တော်တို့ကတော့အဆူပြတာပေါ့ကျွန်တော်ဆူပြတဲ့ဟာကပါလဲဆိုရင်ကျွန်တော်တို့ပါတီရောက်မှလာတွေ့မတွေ့နိုင်ဘူးဆိုလို့ရှိရင်ကျွန်တော်သက်တရားနေအောင်ရေးရအောင်လို့ကျွန်တော်ပြောတယ်သူကတော့ပါတီဘူဟုကနေဆောက်ချချက်အရဆိုရင်သူတို့ပါတီရောက်မှပဲလာတွေ့ရမယ်ဆိုပြီးတော့အဲ့လိုဆောက်ချချက်ချလာတဲ့အခါကျတော့သူတို့အမိနဲ့ကကိုတခြားနေအောင်တွားတွေ့ရအကြောင်းရှိဆိုပြီးတော့သူပြောလာတဲ့အခါကျတော့လောလောဆယ်ရတော့ဒါသူတို့နဲ့တွေ့ဖို့အချိန်ကမရှိဘူးလို့ပဲပြောတာမှာပေါ့နော်သူဆက်လာတဲ့ flow အရာတို့လို့ရှိတော့ဒါတွေ့ဖို့အစီအစဉ်ကပြတ်သွားတယ်လို့ပြောလို့ရတာမှာနော်
အနေဒီပြည်နယ်ရုံးမှာဒီကနေ့မွန်လွဲပိုင်းမှာတွေ့ဆုံဖို့မူလကစီစဉ်ထားပေမဲ့ကြားပြည်နယ်ဒီမိုကရက်တစ်ပါတီဘက်ကတော့တတိယနေရာတစ်ခုမှာတွေ့ဆုံဖို့တောင်းဆိုခဲ့ပေမဲ့လည်းအစီအမပြေခဲ့ဘူးလို့လည်းဖူတဲရယ်ကပြောပါတယ
်သူတို့ပါတီကိုလာမတွေ့နိုင်တဲ့အကြောင်းကြီးအားလည်းကျွန်တော်တို့နှစ်ဖက်စလုံးအတွက်လွတ်လွတ်လပ်လပ်နဲ့စကားပြောလို့ရအောင်ပေါ့ပရက်ရှာမရှိတဲ့နေရာပေါ့နော်အကူပါတီနဲ့မဟုတ်သူပါတီနဲ့မဟုတ်တဲ့နေရာတခုကိုကျွန်တော်တို့တွေ့တော့ပို့ပြီးတော့မသိတော်လိမ့်မယ်။ဘလူးလာလိမ့်မယ်။နှစ်ဖက်စလုံးပြန်လာဆွေးနွေးတော့ပို့စစ်ကြည့်လိမ့်မယ်လို့ကျွန်တော်တို့အဲ့လိုယူဆတဲ့အခါကျတော့ပါတီအနေနဲ့ကဒါတတိယနေရာကိုကျွန်တော်တို့ရေးမယ်ဆိုတော့အဲ့လိုသဘောထားကြတာပါ
။မကွေးတိုင်းဝန်ကြီးချုပ်သောက်တာအောင်မိုးညို၊ကရင်ပြည်နယ်ဝန်ကြီးချုပ်သောနန်းခင်ထွေးမြင့်နဲ့အမျိုးသားထုတ်တော်ကိုယ်စားလှယ်ဦးအင်တုံခန်းတော်ဆန်တို့ပါဝင်တဲ့ NLD ကိုယ်စားလှယ်ဖွဲ့ဟာကြားပြည်နယ်နဲ့ရှမ်းပြည်နယ်မှာရှိတဲ့တိုင်းဒေသနိုင်ငံရေးပါတီတွေနဲ့တွေ့ဆုံမဲ့ခီးစဉ်ဖြင့်လွိုက်ကော်မြို့ကိုရောက်ရှိနေတာပါ။ဒါပေမဲ့လည်းကြားပြည်နယ်ဒီမိုကရက်တစ်ပါတီနဲ့ဒီကနေ့တွေ့ဆုံမှုစီစဉ်ထားပြီးမဲ့နေရာရွေးချယ်ရမှာသဘောတူညီမှုမရတာကြောင့်မတွေ့ဖြစ်ခဲ့တယ်လို့လည်း NLD ပါတီပြောရေးဆိုခွင့်ရှိသူတောက်သားမျိုးညွန့်ကပြောပါတယ်
ကျွန်တော်တို့သိဆုံးမှုနေရာအထူးနိုင်ငံအဆင်မပြေတဲ့အတွက်မတွေ့ဆုံးဖြစ်ဘူးလို့ကျွန်တော်တို့ကကျွန်တော်ကအင်းရှင်းနေနဲ့ကျွန်တော်မြေသားဒီမိုကရေစီအဖွဲ့ချုပ်ကိုဖြစ်ကြပါလေအဲ့ဒါကဒီအင်းရှင်းရဲ့ရုံးကိုမလာလို့ပါဘူးတခြားနေရာကိုပဲလာနိုင်ပါတယ်ဆိုတော့အားတော့ဧည့်သည်ရဲ့ကိုယ်ပိုင်ရွေးချယ်ပြန်လာတယ်ခင်ဗျာဒါတော့ကျွန်တော်တို့ဖိတ်ကြားတာကိုမလာတဲ့အတွက်ကျွန်တော်တို့ဒီကြောင့်ဒီမျိုးပဲဖြစ်ပါဦးမဖြစ်တဲ့အတွက်ကျွန်တော်တို့လည်းဝင်နေပါလိမ့်သို့တော်လည်းကျွန်တော်တို့ကြီးရွက်ချက်ချင်းတူရောတိုင်းသားနိုင်ငံရေးပါတီများနဲ့ဒီကြောင့်ဒီမျိုးပြုတာခြင်းဖြစ်ပါလိမ့်ကြီးရွက်ချက်ချင်းပါမှုရှိတာနဲ့ညခုလို့ဒီကြောင့်ဒီမျိုးမဖြစ်တာလည်းရှိတာနဲ့လို့ကျွန်တော်တို့ဟောပါပါတယ်
နိုဝင်ဘာလ10ရက်နေ့ယူကောက်ပွဲမှာ NLD ပါတီအနိုင်ရခဲ့ပြီးနောက်အမျိုးသားညီညွတ်ရေးဆိုးရဖွဲ့စည်းမယ်ဆိုပြီးတိုင်းဒေသပါတီ48ပါတီနဲ့တွေ့ဆုံဖို့လည်းဖိတ်ခေါ်ထားပါတယ်ဒီကပွဲနိုင်ရရှိထားတဲ့ကချင်ပြည်နယ်ပြည်သူ့ပါတီနဲ့ကချင်ပြည်နယ်မှာတွားရောက်တွေ့ဆုံခဲ့သလိုမွန်ကြီးရွရေးပါတီနဲ့တွေ့ဆုံဖို့မွန်ပြည်နယ်ကိုရောက်ရှိချိန်မှာတွေ့ဆုံမဲ့နေရာကိစ္စကြောင့်ဆွေးနွေးပွဲပြပြခဲ့ပါတယ်ကျွန်တော်နိုင်ကုန်းနေ VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံကချင်ပြည်နယ်မြောက်ပိုင်းမြို့ကလောင်ကစားလုပ်ငန်းတွေမှာအလုပ်လုပ်ကန်ပြီးမကြသေးခင်တုန်းကပြန်လာကြတဲ့ထိုင်းနိုင်ငံသားတွေထဲမှာကိုဗစ်ကရောဂါကူးစက်သူ50ကျော်ရှိနေတဲ့အကြောင်းတင်ပြပါမယ်။ကျွန်မကမအေးမှာပါ။မြန်မာနိုင်ငံနယ်စပ်လွတ်ဖြစ်တဲ့မြောက်ပိုင်းမြို့ကကာစီနိုလောင်ကစားလုပ်ငန်းတွေမှာအလုပ်လုပ်ကန်နေကြတဲ့ထိုင်းနိုင်ငံသားတွေကိုဒီလဇန်းကစပြီးအတုပ်လိုက်ပြန်လဲလက်ခံနေရမှာမနေ့တုန်းကပြန်ရောက်လာသူ25ယောက်နဲ့ပါဆိုရင်85ယောက်ရှိခဲ့ပါတယ်။ เดี๋ยวเราดูเรื่องนี้จะมาอีสิ่งยามาอเมริกาโกบิโยกาโบกุสเซนิดาตัวอย่างเลยไทยนั่งเงินเนื้อจะมีพิเศษไม่ซ้ำโยกาเสียงโอจีดาวดาทวัชไชงาประเด็นเราดีกว่าจีจูเปียวสุเกบาร์เอ๋ก็สิ่งก็ฟอร์มอะไรต่างๆแล้วต้องคิดถึงเรื่องของบุคคลประโยชน์ของเราเนี่ยเป็นอะไรต่างๆเราก็เลยทางพวกผมก็เลยการที่เราล้างใจออกมาก็โยกากาลาต้องเดินนี่เลยไทยนั่งเงินตาทำงานเราสิ่งนี้บาร์เอ๋ จันโรนี่เนี่ยมีอะไรมาชี้เดี๋ยวเสียวันนี้กูสะดวกกูยี่ต้องไปเสียภาษาอย่างวันนั้นนี่รู้ไปบอกกูยี่ต้องแข่งเงี้ยบาร์เอ๋อะไรเนี่ยมาชี้เดี๋ยวไทยนั่งเงินตาดีกูเสียเสียนายบอกด้วยเลยสิเดี๋ยวนี้บาร์วีกูขอลาลาการอัดเดียดเจียวพี่บาร์เอ๋ตุลูฮามีอะไรมีมาลูลูกันนี่จ้าเลยแต่มันยังตาลีพี่จ้าบาร์เอ๋ไม่ชอบเสียวนี่มาท้าบอกแค่เที่ยวสิเดี๋ยวส่วนเนาะยี่บอกยายเสียวนี่มาท้าบีกูยี่ไปตัวมาพี่บาร์เอ๋สบีเ ညီမနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတကြောပြန်ကြုံရပြီးတဲ့နောက်တွမ်းလာလှုပ်ရှားမှုတွေနဲ့လုပ်ငန်းတွေကိုကန့်သက်တားမြစ်ထားခဲ့ရတာညီမနိုင်ငံနေဆက်မျိုးကလောင်ကစားလုပ်ငန်းတွေမှာလှုပ်လှုပ်ကန်နေကြတယ်ထိုင်းနိုင်ငံသားတွေနေရာပြန်နေကြတာပါထိုင်းနိုင်ငံသားတွေတရားဝင်ကတရားမဝင်ပါနေဆက်ချက်ကျော်ပြီးနေရာပြန်ဖို့ကြိုးစားရတာနေရောဂါကူးစက်မှုတွေကြုံရမှာကိုလည်းထိုင်းနိုင်ငံသား ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတင်ပြပေးခြင်းဖြစ်ပါတယ်။မြန်မာနိုင်ငံသိရင်ပြည်နယ်မြောက်ပြည်မြို့ကလောင်းကစားလုပ်ငန်းတွေမှာပြီးခဲ့တဲ့လလေက
ကိုယ်စားသူအတီးတူလူနာတသိန်း300ကျော်ရှိနေတာကြောင့်ထိုင်းရနာပိုင်တွေကနေဆက်တေသတွေမှာတွာလာလှုပ်ရှားမှုတွေကိုကန့်သက်ထားပြီးလုံခြုံရေးကိုလည်းတင်းကျပ်ထားပါတယ်ရှင်။ကျွန်မမအေးမှာထက်မြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။ကိုဗစ်ရောဂါကူးစက်မှုတွေကြိုးပြန်ကြုံနေရတာကြောင့်ရေးပေါ်အခြေအနေထုတ်ပြန်ထားရတဲ့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေအခက်အခဲကြုံနေရတဲ့အခြေအနေကိုတင်ပြပေးပါ နှုတ်ကိုင်းနဲ့စာဝန်ကြီးဆက်ခဲကြုံနေရတယ်လို့ဂျပန်ရောက်မြန်မာအပိုင်းဝန်ကပြောပါတယ်။ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်တိုကျိုမြို့တော်နဲ့အနီးအနားကဒေသသုံးခုမှာအရေးပေါ်အခြေအနေထုတ်ပြန်လိုက်ပြီးတဲ့နောက်အလုပ်ကိုင်းဆက်ခဲတွေကြုံနေရတယ်လို့တီတောင်စုမြန်မာနိုင်ငံသားများအသင်းဂျပန်အလုပ်အမှုဆောင်ဖွဲ့ဝင်ဦးတန်းဆွေကပြောပါတယ်
။ဒီလိုထိန်းချုပ်လိုက်တဲ့အတွက်ကြောင့်မလို့စားသောက်ဆိုင်တွေမှာလုပ်တဲ့ပုံစံကြီးစွာအလုပ်လုပ်နေကြစွာရတယ်။အဲဒီလူတွေကတော့အကြီးကြီးထိခိုက်မှုရှိတယ်နောက်တစ်ခါတော့ debit တွေမှာဒီမြန်မာနိုင်ငံလာတဲ့ဒီ trainee ဒီနန်းသားဒီအဲဒီမှာလာရောက်ပြီးတော့ဟိုကျောင်းတက်နေတဲ့ကျောင်းသားတွေတွေ့လဲလောက်ကန်ရအားကြီးကိုဆက်ဆက်ဖြစ်သွားတာပေါ့အခုဆိုရင်မြန်မာနိုင်ငံကပြန်မဲ့လူတွေတော်တော်များများတန်းစီနေတာပေါ့အဲဒီတော့ train တော်ကြားလည်းပဲလေလက်မှတ်ဖို့အပြည့်စုံမရှိတဲ့လူတွေဒီမှာကျွန်တော်ဒီတော့ထောင်နဲ့ချီပြီးတော့ပေါ့လေဟိုတောင်းတနေကြတယ
်ကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေတာကြောင့်ဂျပန်အစိုးရကနောက်ထပ် data တချို့မှာပါအရေးပေါ်အခြေအနေကြေညာဖို့စီစဉ်နေကြောင်းသတင်းတွေလည်းထွက်ပေါ်နေပါတယ်ဂျပန်နိုင်ငံအနောက်ပိုင်းအိုဆာကာ၊ကျူတိုနဲ့ဟိုင်ယိုကိုဒေသတွေမှာပါအရေးပေါ်အခြေအနေကြီးညာဖို့ပြင်ဆင်နေကြအောင်ကျူတိုသတင်းကဖော်ပြခဲ့တာပါ။ရောဂါကူးစက်မှုတွေတိုးလာနေတာကိုထိန်းချုပ်နိုင်မှုအရေးပေါ်အခြေအနေတွေထုတ်ပြန်ထားတဲ့နေမြေအတွင်းမှာအလုပ်လုပ်ကင်နေကြတဲ့မြန်မာတွေမှာလည်းအခက်အခဲတွေကြုံနေရတယ်လို့ဝီလက်မြန်မာဂျပန်အခွဲကကိုမျိုးကြီးကပြောပါတယ်
။ပုံမှန်တိုင်းနဲ့သွားနေတယ်။အဲဒါည၈နာရီထိုးတဲ့အခါမှာစားတော့ဆိုင်ကြီးအလုံးအရေးပေါ်အခြေအနေကြောင့်ရှင်မင်းပြေးပြရတဲ့ခါမှာတင်းတင်းကြပ်ကြပ်အရင်ဥပဒေထုတ်ထားတာတော့မဟုတ်ဘူးပေါ့နော်။ဒါပေမဲ့အတန်ကြီးဆောင်ခိုင်တဲ့ပုံစံမျိုးလုပ်မယ်ဆိုတဲ့အတန်တော့ကြားပြီးမှတရားဝင်တော့ထုတ်ပြန်ပြင်သာထားခြင်းရှိဘူး။ဒီရှိတဲ့ခါမှာတချို့ဆိုင်လေးတွေကတော့ခွင့်ရခွင့်နဲ့ဆိုင်လေးတွေလည်းလည်းပါပါရှိတယ်
။ယောဂကူးစက်ခံရသူနှစ်သိန်းကျော်ရှိနေတဲ့ဂျပန်နိုင်ငံမှာတော့ဒါမဲ့ဖေဖော်ဝါရီနောက်ပိုင်းကာလကစပြီးကိုဗစ်ယောဂကာဝယ်ဆေးကိုပထမဦးစားပေးသူတွေစီစပြီးထိုးနှံပေးနိုင်မှုရည်မှန်းထားတာပါ။ဖေဖော်ဝါရီလပိုင်းမှာကာဝေးဆေးပထမတော့စတင်ထိုးနှံပေးနိုင်မှုပြင်ဆင်ထားတဲ့မြန်မာနိုင်ငံမှာလည်းအစိုးရအနေနဲ့ကာဝေးဆေးဝယ်ယူဖို့ရန်ပုံငွေထူထောင်ထားပြီးပြည်မအလုံငွေပေါက်ခံတာကိုလည်းဆောင်ရွက်နေတာပါ။ကိုဗစ်ကာဝေးဆေးဝယ်ယူနိုင်မှုပြည်ဝင်အလူရှင်တွေတောင်မှကပြည်ပရောက်မြန်မာတွေလည်းပါဝင်လူရန်လာကြပြီးအဲဒီထဲမှာဂျပန်ရောက်မြန်မာနိုင်ငံသားတွေလည်းပါဝင်လာတဲ့အကြောင်းဦးတန်းဆွေကပြောပါလေ။
ဒီပိုင်းကမှလည်းဒီလိုမျိုးဒီကိုဗစ်ကာလမှာခက်ခဲကြုံတွေ့နေတဲ့ပုံမှာလည်းအများကြီးပဲအလုပ်မရှိတဲ့လူတွေ၊ရှားဝတ်တွေဖြစ်နေတဲ့လူတွေအများကြီးပဲသူတို့တက်နိုင်ကြလောက်ကလည်းပါဝင်လှူဒါန်းလိုက်ကြတာဒီခေါင်းတည်းရဲ့တော်တယ်ပါပဲကျွန်တော်တို့ပုံမှန်ဝင်3,500ကိုခတ်နေပြီဒါပေမဲ့ဒီမောက်ကဒီမှာရက်ပြရဖို့ကျွန်တော်တို့ယာယီခံမှန်းတာကဇန်နဝါရီလကုန်လောက်ထိဘူးပေါ့လေကျွန်တော်တို့ဒီထောက်ခံမှုတွေကိုကျွန်တော်တို့လုပ်ကြမှာပေါ့
မြန်မာအစိုးရအနေနဲ့ကိုဗစ်ကာဝေးဆေးရဖို့အိန္ဒိယ၊တရုတ်၊အမေရိကန်၊ရုရှား၊ UK စတဲ့နိုင်ငံတွေနဲ့တန်တမန်နီးရချိုးပန်းနေပါတယ် တကဘာလုံးမှာကိုဗစ်ရောဂါကူးစက်ခံရသူ90တန်းကျော်ရှိနေပြီးသေဆုံးသူကတော့19သိန်းကျော်ရှိနေတာပါမြန်မာနိုင်ငံမှာတော့အစိုးရရဲ့ဇန်နဝါရီလ17ရက်နေ့ထုတ်ပြန်ချက်အရကူးစက်ခံရသူပေါင်း3သိန်း3000ကျော်နဲ့သေဆုံးသူကတော့2800ကျော်ရှိနေပါတယ်ဒီမှာကတော့စုစုပါရန်ကုန်မြို့ကနေတင်ပြပို့ထားပါတယ်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရစေ
။အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်25အရသမ္မတအနေနဲ့နိုင်ငံတော်တာဝန်ကိုမထမ်းဆောင်နိုင်တော့တဲ့အခါဒုသမ္မတကသမ္မတဒါဝင်အစာထိုးရယူဖို့ပြတင်ထားပါတယ်ပြီးခဲ့တဲ့ဘက်ဘော်ဒူးနေအမေရိကန်လွှတ်တော်ကိုဆန္ဒပြသူတွေအကြမ်းဖက်ဝင်ရောက်စီးနင်းခဲ့တဲ့ကိစ္စမှာသမ္မတဒေါ်နယ်ထရန့်ရဲ့သွေးကြိုးလုံးဆောင်မှုကြောင့်ဆိုပြီးသမ္မတကိုရာထူးကဖယ်ရှားဖို့ဒုသမ္မတမိုက်ပန့်စ်ကိုတောင်းဆိုတဲ့ဆုံးဖြတ်ချက်တည်းရဲ့ဒီမိုကရက်အမတ်တီကလွှတ်တော်ကိုတင်သွင်းလိုက်ပါတယ်။မင်းဆက်ခွင်းရဲ့သတင်းလွှာနဲ့အတူစူးစီးတင်ပြပါမယ်။ကျွန်တော်တင်ထိုင်ပါပါ
of the 25th Amendment to declare President Donald J. Trump incapable of executing the duties of his office and to immediately...
ကျွန်တော်အီလန်နဲ့ဆက်ရင်းနေရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်ကျန်းသစ်စာချိန်ဆဖို့ရဲ့နီးကပ်နေချိန်မှာပဲသမ္မတထရန့်ကိုအရေးယူဖို့ပြတ်တော်မှာတင်သွင်းမလားဆိုတဲ့မေးခွန်းနဲ့ဆွေးနွေးညှဉ်းပန်းမှုတွေလွှတ်တော်အမတ်ကြီးကမှပေါ်ပေါက်လာခဲ့တာပါ။အောက်လတော်ဥက္ကဋ္ဌနန်စီပလိုစီကအခုလိုပြောဆိုထားပါတယ
်။ I joined the Senate Democratic leader in calling on the Vice President to remove this president.By immediately invoking the 25th
American Diplomacy ရဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ချက်25အရလက်ရှိသမ္မတကိုချက်ချင်းဖယ်ရှားပြီးဒုသမ္မတကတာဝန်ဆက်ယူရေးဒီမိုကရက်ခေါင်းဆောင်တွေနဲ့ဒီကျွန်မတောင်းဆိုပါတယ်တကယ်လို့ဒုသမ္မတနဲ့အစိုးရဝန်ကြီးဖွဲ့ကတောင်းဆိုတဲ့အတိုင်းမဆောင်ရွက်နိုင်ဘူးဆိုရင်တော့သမ္မတကိုအရေးယူရေးစွတ်တော်နဲ့ဆက်ပြီးဆောင်ရွက်ဖို့အတွက်ပြင်ဆင်သွားနိုင်ပါတယ
်ရွေးကောက်ပွဲရလဒ်ကိုစတင်တဲ့သမ္မတဒေါ်နယ်ထရန့်ကိုထောက်ခံသူတွေလွတ်တော်မှုစီးနင်းခင်သမ္မတထရန့်ကရွေးကောက်ပွဲရလဒ်ဟာလိင်ညာခိုးယူခံခဲ့ရတယ်လို့ပြောဆိုပြီးဆန္ဒပြသူတွေလွတ်တော်ကိုချီတက်ဖို့တိုက်တွန်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတထရန့်အနေနဲ့အကြမ်းဖက်မှုတွေကိုရှုတ်ချတဲ့အကြောင်းကြာသာပတင်းတွေမှာတော့အိမ်ပြည်တော်ဒုတိယသတင်းနဲ့ပြန်ကြားရေးတာဝန်ခံကကြေညာချက်ထုတ်ပြန်ပါတယ်။ဒီမိုကရက်အောက်လွှတ်တော်အမတ်အလက်ဇန်ဒရီယာအော်ဂစီယိုကော့ဒက်စ်ကတော့သမ္မတအတိုင်းပြည်တွင်အန္တရာယ်ရှိနေပြီဆိုပြီး ABC ရုံးတံကိုအခုလိုပြောပါတယ
် Well you know I absolutely believe that impeachment should be scheduled for several reasons
သမ္မတကိုအရေးယူရေးကိစ္စမှာအကြောင်းချက်တော်တော်များများနဲ့လှုပ်ဆောင်ဖြစ်နေလို့ကျွန်မအပြည့်အဝယုံကြည်ပါတယ်တေချာတာကတော့ဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စကဒေါ်နယ်ထရန့်ကိုအမေရိကန်သမ္မတအဖြစ်ကဖယ်ရှားဖို့ပါသူသမ္မတအဖြစ်ဆက်ပြီးတော့ရှိနေတဲ့တနာရီတိုင်းမိနစ်တိုင်းကအန္တရာယ်ရှိနေတယ်ဆိုတာရှင်းပါတယ်အမေရိကန်လွှတ်တော်အတွက်ဒီမဟုတ်ပါဘူးပုံမှန်လေးလေးပြောရရင်တိုင်းပြည်အတွက်ပါအန္တရာယ်ရှိနေပါတ
ယ်။ဒါပေမဲ့လည်းသမ္မတထရန့်ကိုရေးယူရေးတောင်းဆိုမယ့်ကိစ္စကအချိန်ကာလအရစဉ်းစားကြဖြစ်လာပါလေ။ရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်သမ္မတအဖြစ်ကျန်းသစ်စာချိန်ဆိုဖို့ရှက်ပိုင်းမဲ့လူတော့သလိုသမ္မတထရန့်ရဲ့တာဝန်ကလည်းပြီးဆုံးတော့မှာပါ။ဒါကြောင့်လည်းသမ္မတထရန့်ရဲ့တာဝန်ပြီးကနေရှက်ပိုင်းလူမာမမလိုအပ်ဘဲပြည်ပခောက်ကိုမိထိုးပေးသလိုဖြစ်နေမယ်ဆိုပြီး Republican အမတ်တချို့ကဂျိုးဘိုက်ဒန်စီကိုစာရေးကန့်ကွက်နေကြပါလေ။ကျွတ်တော်အမတ်တွေကြားတခြားရွေးချယ်စရာလမ်းတွေကိုဆွေးနွေးကြတာတွေလည်းရှိပါတယ်။အောက်လွတ်တော် Republican အမတ် Adam Kinzinger ကတော့ ABC ရုံးသံကိုခုလိုပြောပါလေ
။ I honestly don't think impeachment's the smart move because I think it victimizes
the government. အရေးကြီးလို့ဆောင်တာကသမ္မတကိုနောက်တစ်ချိန်အပြစ်ရှာဖို့အကြောင်းရှာသလိုဖြစ်သွားနိုင်တဲ့အတွက်ဒီလိုလုပ်တာဘာနဲ့မှန်ကန်တဲ့လှုပ်ဆောင်ချက်တစ်ခုအဖြစ်မမြင်ဘူးလို့ကျွန်တော်ရိုးရိုးသားသားပဲပြောချင်ပါတယ်
။ဒါပေမဲ့လည်းလွတ်တော်ကိုဂျမ်းဖက်စီစဉ်မှုတွေပေါ်ပေါက်ခဲ့တာနဲ့ပတ်သက်လို့ဥပဒေပြေးမှန်တိုင်းကိုတက်ခိုက်ခဲ့တဲ့လို့ရက်အမေရိကန်သမိုင်းမှာအဆိုးဝါးဆုံးနေ့ဖြစ် Republican အောက်လွှတ်တော်အမတ် Adam Kinzinger ကသမ္မတထရန့်ကိုရှုံချပါတယ်။သမ္မတထရန့်ကိုယာယီကဖယ်ရှားပြီးဒုသမ္မတ Mike Pence ကသမ္မတအဖြစ်စာထုတ်တာဝန်ယူရေးတောင်းဆိုချက်ကို24နာရီတွင်မတုံ့ပြန်ရင်လွှတ်တော်အနေနဲ့ရေးယူရေးတောင်းဆိုမယ်လို့ဒီမိုကရက်ခေါင်းဆောင်တွေကပြောဆိုထားပါတယ်။2019ခုနှစ်ဒီဇင်ဘာလကလည်းအာဏာသွေးသုံးစားလုပ်မှု Congress လွှတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်မှုနဲ့ သမ္မတဒေါ်နယ်ထရန့်ကိုရှာလူကဖေရှားတဲ့အထိရေယူနိုင်ရေးအောက်လွတ်တော်ဒီမိုကရက်မတ်တီကြိုးပမ်းခဲ့ပါတယ်။သမ္မတထရန့်ဟာရွေးကောက်ပွဲမှာသူ့ရဲ့အဓိကပြိုင်ဘက်တစ်ဦးဖြစ်လာနိုင်တဲ့ဒုသမ္မတအောင်ဂျိုးဘိုက်တန်ကိုစုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတဗော်ဒီမာဆယ်လင်စကီကိုဖိအားပေးတဲ့အနေနဲ့ယူကရိန်းနိုင်ငံကိုပေးရမယ့်စီးရီးအကူအညီဒေါ်လာသန်း400နီးပါးကိုဆိုင်းငံ့ထားခဲ့တယ်လို့ဒီမိုကရက်ဘက်ကဆွဆဲခဲ့ပါတယ်။ထို့တော့အမတ်တွေပါတီရည်ကြဲအတိုင်းမဲခွဲဆုံးဖြတ်ခဲ့ကြပြီးဖေဖော်ဝါရီလ5ရက်နေ့မှာတော့သမ္မတမှာအပြစ်မရှိကြောင်းအထက်လွှတ်တော်ကကြေညာခဲ့ပါတယ်။အခုသမ္မတထရန့်ကိုထပ်ရေးယူရေးအောက်လွှတ်တော်ဒီမိုကရက်တီဆိုတင်သွင်းမဲ့ဆိုရင်ဒါသမိုင်းမှာဒုတိယအကြိမ်သမ္မတတယောက်ကိုယာဓုကဖေရှားတဲ့အထိရေးယူရေးထွတ်တော်အနေနဲ့တောင်းဆိုတာဖြစ်ပါလေ။သမိုင်းမှာအရင်တုန်းကတော့ဘယ်သမ္မတအပေါ်မှာမှနှစ်ကြိမ်ထပ်ပြီးတောင်းဆိုတာမျိုးမရှိခဲ့ကြောင်းပါခင်ဗျာ။ကျွန်တော်သိချင်ပါပါ
USB အင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။ဒီကနေ့မြန်မာလူငယ်လူဟာစိန်ခေါ်မှုအများပြားနဲ့ရင်ဆိုင်နေရပြီးအနာဂတ်အတွက်အပြင်းအထန်ရုန်းကန်ကြိုးစားနေကြရပါတယ်။လူငယ်တွေအနေနဲ့အဲ့ဒီစိန်ခေါ်မှုတွေကိုရင်ဆိုင်တဲ့နေရာမှာလိုအပ်တဲ့အထောက်အပံ့အရင်းအမြစ်တွေလက်လန်းမိတဲ့အခြေအနေမှာရှိနေပါရဲ့လား။အနာဂတ်မှာတိုင်းပြည်ကိုမောင်းနှင်ဥဆောင်သွားကြရမယ့်သူတွေအဖြစ်သူတို့ကိုလူလူလားလားနဲ့လက်ကမ်းကြိုးဆိုပြီးအနာဂတ်ကိုလွှဲပြောင်းပေးဖို့လုံလောက်တဲ့ပြင်ဆင်မှုတွေလုပ်ပေးနေပါရဲ့လားစာတော်ရီနဲ့ပတ်သက်ပြီးအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်တင်ညာအလင်းပွင့်မြန်မာသုတေသနဖောင်ဒေးရှင်း MRF ရဲ့ Senior Gender Program Manager မအေးလေထွန်း Youth Empowerment in the Society YES အစီအစဉ်စီစဉ်သူတွေကတူဦးဖြစ်တဲ့ကိုမျိုးစင်တို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်လက်ကျော်သိပါခင်ဗျာအင်းနဲ့ထွန်းနဲ့ကိုမျိုးတွင် UA စနေကစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါရှင်ဟုတ်ကဲ
့မင်္ဂလာကိုချက်ချက်တိုင်
းဆိုတော့ကျွန်တော်ပထမဦးဆုံးမန်အေးနဲ့ထွန်းရဲ့ဆွေးနွေးချက်နဲ့ကျွန်တော်စလိုက်ချင်ပါတယ်ကျွန်တော်တို့ကမြန်မာလူငယ်တွေရဲ့အခြေအနေရဲ့ကိုဆွေးနွေးကြမှာဆိုတော့ပထမဦးဆုံးတော့ဒီကနေ့မြန်မာနိုင်ငံမှာလူငယ်တွေရင်ဆိုင်နေရတဲ့ဒီမှာဆိုစိတ်ခေါ်မှုကိုပြောပါဆိုရင်ဘာလို့များမန်အေးနဲ့ထွန်းယူစပါလဲခင်ဗျာ
ကျမလေချက်ချင်းဟိုလက်ရှိလုပ်နေတဲ့ဟိုကျမသူတေညာကြီးထဲမှာရောပေါ့နော်ကျမပါဝင်ပြီးတော့မြင်ပြီးတလောက်ကတော့အဓိကတော့အလုတ်ကန်ခွင်လန်းပေါ့နော်ဒါကတော့မျိုးပြလူနေမျိုးပြလူငယ်တွေရောကြေးလက်ကလူငယ်တွေရောတခြားပြည်ငယ်နဲ့တိုင်းကလူငယ်တွေရောအဓိကရင်ဆိုင်နေရတဲ့အခက်အခဲလို့ထင်တယ်အဲဒုတိယတစ်ချက်ကတော့ကျမတို့ဒီငိမ့်ချမ်းရေးနဲ့လုံခြုံမှုပေါ့နော်ငိမ့်ချမ်းရေးဆိုရင်တော့ဒါထင်ရှားပါတယ်ကျမတို့ဒီမှာလက်နက်ကိုင်ပရိခပခဖြစ်တဲ့နည်းမျိုးတွေပေါ့နော်အဲအဲဒီပါတယ်ဒါပေမဲ့မျိုးပြလူငယ်ကြတော့ဘာနဲ့ပတ်သက်ပြီးတို့မှဟိုဟိုဖြစ်တယ်ဆိုတော့ငင်းချင်းရဲ့တို့ကြတော့လုံချုံကြီးရဲ့ပုံများပေါ့ဥပမာဆိုရင်အမျိုးသမီးတွေဆိုရင်ဒါအကျန်းဖတ်မှုနဲ့ပတ်သက်ပြီးတော့တို့ဆိုရင်ရလာရှိရဲ့နော်လူကုန်ကူးနဲ့ပတ်သက်ပြီးတော့တို့ဟိုမလုံးမချုံဖြစ်ရလာရှိရဲ့နောက်တစ်ခါကျတော့အင်းနူးအင်းချက်ဖတ်ဖို့မဟုတ်ပါနော်အဲ့ဒါကြီးပါတယ်နောက်တစ်ခုကအဲဒီအမျိုးသားတွေဆိုရင်မူရစီဝါအန်တီကေပေါ့နော်ဒီဥစ္စာကြီးလို့ကျမတို့လက်တလုံးမြင်မိပါတယ်ရှင
်ဟုတ်ကဲ့ကိုမျိုးသွေးအနေနဲ့ရောဒီကနေ့ဒီမှာလူငယ်တွေရင်ဆိုင်နေရတဲ့အဓိကစိန်ခေါ်မှုကိုဘာလို့များမြင်ပါသလဲ
ဟုတ်ကဲ့ကျွန်တော်မြင်တာကတော့အကုန်လုံးတက်ကိုခြုံငုံပြီးတော့ပြောရရင်တော့ဒီအဓိကအရင်ဆိုင်ရဲ့စင်ကာပူကပထမကတော့ဒီကောင်းမွန်လုံလောက်တဲ့ပညာရေးပေါ့ဒီလူငယ်တွေမှာပညာရေးစနစ်ကြီးကပေးလိုက်တဲ့နိုင်ငံတော်ကနေပေးလိုက်တဲ့ပညာရေးစနစ်ကကောင်းမွန်လုံလောက်မှုမရှိဘူးနိုင်ငံတကာနဲ့ရင်မောတတ်ဖို့မဖြစ်နိုင်ဘူးဒါအကုန်လုံးအပိလက်ခံထားရတဲ့အချက်ပေါ့နော်ဒီချက်တစ်ချက်ကိုပြောခြင်းနဲ့ဒုတိယအနေနဲ့ကတော့ဒီခုနမိုင်လေးထွန်လေးပြောသားတယ်လို့ယူအလောက်ကရင်ခွင့်လန်းပေါ့နော်ဒါမျိုးပြောခြင်းနဲ့ဒါတော့တနိုင်ငံတော်ကလူငယ်တွေအကုန်လုံးနဲ့ဆိုင်တာဖြစ်နေတယ်ပြီးတော့လေ data အလိုက်ပေါ့နော်ရခိုင်တို့ရှမ်းတို့ကလူငယ်ဆိုဒီငြင်းငြင်းရေးပြဿနာမျိုးတွေမလုံခြုံမှုပြဿနာတွေတိုက်ပွဲတွေကြားထဲကနေရပ်တည်နေရတဲ့စိန်ခေါ်မှုတွေရှိနေမယ်တချို့ data ကိုဘူးရေးဆေးဝါးနဲ့ပတ်သက်တဲ့စိန်ခေါ်မှုတွေရှိနေမယ်ဒါတွေလို့ပဲမြင်ပါတယ်ဗျ
ဆိုတော့စိန်ခေါ်မှုကတော့ခုနလိုတစ်ခုတည်းမဟုတ်ဘူးဆိုတာဒါမိန်လက်ထွန်းရောကိုမျိုးသွင်းရောပြောတာကနေပြီးတော့ထင်ရှားတာပေါ့နော်ဆိုအဲ့ဒီစိန်ခေါ်မှုတွေပေါ့နော်ခုနလိုအလုပ်ကိုင်ခွဲလမ်းနဲ့ဖြစ်ဖြစ်ကျွန်တော်တို့ပညာရေးပဲဖြစ်ဖြစ်တော့တက်ဆိုင်ရာဒေတာလိုက်ရှိတဲ့ငင်းချမ်းရေးကိစ္စပဲဖြစ်ဖြစ်အပြစ်ခတ်ရဆေးကိစ္စပဲဖြစ်ဒီလိုစိန်ခေါ်မှုတွေကိုရင်ဆိုင်ဖို့ရမှာငွေတွေအနေနဲ့လိုအပ်တဲ့သူတို့အတွက်ဒီအရုပ်ဖြည့်ရှင်းဖို့ရင်ဆိုင်ဖို့လိုအပ်တဲ့အထောက်အပံ့အရင်းအမြစ်အဲ့ဒါတွေကိုလက်လန်းမိမိနဲ့ရှိနေပါသလားလိုအပ်တဲ့အချိန်မှာရတယ်လို့ကျွန်တော်တို့ပြောနိုင်ပါသလားနိုင်လေတော့
ကျွန်မပထမဆုံးပြောရရင်အလုတ်ကင်ခွင်လန်းပေါ့နော်အလုတ်ကင်ခွင်လန်းဆိုရင်ပြောရမယ်ဆိုကျွန်မတို့ဒီနိုင်ငံမှာဆိုရင်ဒီလူငယ်ရာခိုင်နှုန်းက35 အော်ပေါ့နော်လူငယ်ရခိုင်နှုန်းက60ရခိုင်နှုန်းရှိတယ်အထူးသဖြင့်ဒီလိုမျိုးကိုဗစ်ကာလမှာပေါ့နော်ကျမတို့ပို့ပြီးထင်ရှားတယ်လူအလုပ်ပြုတ်တဲ့အခါမှာဒီလူငယ်တွေအများကြီးထိခိုက်တယ်ပေါ့နော်ငကိုကလေးကလည်းလူငယ်တွေဒီရတဲ့ဘွဲနဲ့သူတို့ဟိုလုပ်ရတဲ့လုပ်ငန်းခွင်ကမတူဘူးဥပမာဒီလူငယ်တယောက်တည်းပေါ့နော်သူရထားတဲ့ဘွဲကဒီကွန်ပျူတာနဲ့ပတ်သက်ပြီးရထားမယ်ဒါပေမဲ့သူအလုပ်ငန်းခွင်ဝင်ရတော့တခြားသောနေရာမှာသူဝင်ရတယ်ဒီလုပ်ငန်းခွင်ဝင်ဖို့ရအတွက်သူ့မှာတခြားသောပညာရဲ့ပေါ့နော်သူတခုထပ်သင်ရတယ်ပေါ့နော်အဲ့တော့သူသင်ရတဲ့ပညာရေးကလည်းသူ့အတွက်အတော့ဝင်မှုလို့နောက်ခုသူ့အတွက်ရတဲ့အလုပ်အနေထားကလည်းဟိုအဆင်မပြေဘူးပေါ့နော်သူ့အတွက်အဆင်တစ်ဖြစ်နေတဲ့အနေအထားမျိုးမဟုတ်ဘူးအဲ့တော့ကျမတို့တွေကအခုဟိုလူငယ်မူဝါဒဆိုင်ရာအမျိုးသားအချက်မဟာဗျူဟာစီမံကိန်းဆို2024ရှိနေတာရှိတယ်အဲ့ဒီမှာဆိုအရင်လူငယ်မူဝါဒတွေကသူတို့ချမှတ်ထားတဲ့ပေါ့နော်မူဝါဒအပေါင်းအလုံးပေါင်း16ခုရှိတယ်တော်တော်လေးလက်ကောင်းမွန်တာတွေများပါတယ်ပညာရေးကျန်းမာရေးမူရေးဆေးဝါးဆက်တဲ့ဖြစ်ပေါ့နော်ဒါပေမဲ့လက်တွေ့မှာကြတော့ဒါအပေါ်မှာအကောင့်ထဲဖော်မှုကအားနည်းနေသေးတယ်ဘာလို့လဲဆိုတော့ခုမှပဲစမှမို့လို့လားတော့မသိဘူးပေါ့နော်ဒါမျိုးကျမတို့ပြန်စဉ်းစားမိပါတယ်အဲ့တော့နောက်တစ်ခုကဘာလဲဆိုတော့ကျမတို့ဟိုမငြိမ်းညမှုတွေပေါ့နော်မငြိမ်းညမှုတွေပြည်နယ်နဲ့တိုင်းဒေသကြီးတွေမှာမငြိမ်းညမှုတွေရှိတော့ဥပမာဒီဟိုဒီငယ်တွေမှာအလုပ်ကံခွင့်လည်းမရှိတာရောနောက်ပြီးတော့ငြိမ်းချမ်းရေးမရှိတာရောဒါတွေအကုန်လုံးကရန်ကုန်ကိုအစုပြုံလာတယ်ဆုံးပြောင်းလာတော့ရန်ကုန်မျိုးပြန့်ဒေသဟာပေါ့လေပို့ပြီးတော့ဟိုဝင်းဆုံးဝင်ပို့ပို့ထမ်းရတယ်လို့ပေါ့နော်ဒီမျိုးပြန့်ကြီးကအရန်ကိုဗျမ်းပက်တာနိုင်နေတာမျိုးပေါ့နော်အဲ့ဒါမျိုးဖြစ်လာတယ်မျိုးပြန့်မှလည်းသူတို့ပို့ရှန်နေရဆိုအဲ့တော့နောက်ဆုံးဘာဖြစ်လဲဆိုတော့ဟိုနိုင်ငံခြားထွက်ကြတယ်ဒီနေသက်ဒေသဖြစ်တဲ့မွန်တို့ကရင်တို့ဆိုရင်ဒီဘက်ထိုင်းဘက်ကိုသွားတယ်လို့ပေါ့နော်အဲ့တော့လူငယ်တွေအနေနဲ့ပြောရမယ်ဆိုရင်ပထမဦးဆုံးအနေနဲ့ဒီအလုပ်ကိုင်းနဲ့ပတ်သက်ပြီးတော့သူတို့မှလက်လမ်းမီရရှိနိုင်မှုကအားနည်းတယ်ပေါ့လေခုနကငင်းချမ်းရေးလုံချုံရေးကတော့ရှင်းပါတယ်ဒါတော့လူငယ်ဒီမှငင်းချမ်းရေးလုံချုံရေးအတွက်တော့မပောင်းဝင်နိုင်တဲ့ခွန်မျိုးမရှိဘူးဥပမာဆိုရင်ပေါ့နော်ဒီငင်းချမ်းရေးညီလာခံ27ပြည်လုံးညီလာခံတို့ဘာလို့ဆိုလူငယ်နဲ့ပတ်သက်ပြီးတော့လူငယ်ရေးအ
ားကိုကိုယ်စ
လဲလေးပေါ့နော်ပောင်းဝင်နိုင်မှုမရှိတာမျိုးကျွန်တော်တွေ့ရပါတယ်ရှင
်ဟုတ်ကဲ့ခင်ဗျကိုမျိုးသွင်းရောဘယ်လိုမြင်ထားပါသလဲလူငယ်တွေဟာလိုအပ်တဲ့အထောက်အပံ့ရင်းအမြစ်တွေလက်နေနေရနေတယ်လို့ထင်ပါသလားယူဆပါသလား
အရင်ရတဲ့ဆိုင်တော့တိုးတက်မှုတော့ရှိပါတယ်အရင်ခေဖြတ်တန်းလာတဲ့ခေကျွန်တော်တို့ဖြတ်တန်းလာတဲ့ခေဆက်သက်တဲ့ဆိုင်တော့ဒါပေမဲ့လုံလောက်မှုမရှိသေးဘူးလို့မြင်ပါတယ်ဒီပထမဆုံးတစ်ချက်ပြောရရင်တော့ဒီပညာရေးပေါ့နော်ပညာရေးနဲ့ပတ်သက်ပြီးလူငယ်တွေ15နှစ်နဲ့35နှစ်ကြာလူငယ်လို့ညီမပြီမှာတော့တတ်မှတ်တာပေါ့လေဒီလိုလူငယ်တွေပညာသိဖို့ဆိုဒီနေ့ခေတ်မှာတော့ဒီ online education ဆိုပြီးတော့ပဲပြောပြနေကြပါလေ covid ဖြစ်လာတော့ကိုယ်သိတာပါတယ်ဒီအပြင်မှာကိုကျောင်းသားတက်ဖို့ခွင့်ရမရှိတော့ online ပဲလေ့လာကြအဲ့လိုချိန်တွေမှာတော့မှနိုင်ရှင်ပြည်ပြမြန်မာပြည်ရဲ့ data charges တွေဒီ telecom operator တွေ telecom operator တွေကောက်ကြတဲ့ data charges တွေအိမ်ကြီးနိုင်ငံတွေလည်းဈေးကြီးနေတယ်။ကိုယ်နိုင်ငံလူတွေကတူးချင်းဝင်ဝင်နေရတဲ့ကြားထဲမှာပျံသုံးရတဲ့ရတာလည်းနေသေးတယ်ပျံသုံးရတဲ့အသုံးပြေလေးရောက်တယ်သူများနိုင်ငံတွေပို့ပြီးတော့ဈေးကြီးနေတယ်အဲ့ကျွန်တော်တို့လူငယ်တွေမှာဒီ online ကိုသုံးဖို့ data တော့မှသူများနိုင်ငံတွေကလူငယ်တွေလောက်ဖော်ဖော်တည်တည်မသုံးနိုင်ကြဘူ
းဟုတ်ပါ
တော့ဒီလိုမျိုးအခက်အခဲတွေရတယ်ပဲဒီလိုမျိုးဈေးကြီးနေတာပဲလူငယ်တွေရဲ့ပညာသက်သင်ခွင့်တို့အလောက်ကိုင်းခွင့်တွေစူးစမ်းခွင့်တို့ဒါမျိုးတွေအတွက်ကိုပတာစီဖြစ်ပါတယ်။ဇာတ်မီးအခက်အခဲဖြစ်စီလို့ကျွန်တော်မြင်ပါတယ
်။သိကောင်းတဲ့ point လို့ကျွန်တော်ယူဆတယ်။ဘာလို့လဲဆိုတော့အခုချိန်မျိုးနဲ့ဆိုပို့ပြီးကြိုက်တာပေါ့နော်။ဟို online ကနေပြီးတော့ပဲတကယ်ကဟလာ online ကိုသာဖော်ဖော်တည်တည်သုံးလို့ရမယ်ဆိုရင်ပညာကလက်ဖျားလေးတွေမှာရှိနေတာပဲလေ။အလွယ်တကူလိလာလို့ရကြမှာ။ဆိုတော့အခုကတော့အရိဟာအတွက်တောင်းမှပဲကိုရတဲ့ဝင်ငွေနဲ့ဟလာလိလာဖို့အတွက်ရာလုံလောက်တဲ့ပမာဏရဖို့ကတော့ခက်နေတာဆိုတော့လလန်းမီတဲ့အချိန်တွေမှာရှိအရင်မြက်လလန်းမီတဲ့အချိန်တွေမှာရှိသလားဆိုရင်ဒီအဖြေတစ်ခုလေးနဲ့ကိုပဲကျွန်တော်တို့ကမရှိသေးဘူးလို့တော့မှပြပြတတကောက်ချက်ချလို့ရသွားတာပေါ့နော်ဆိုတော့ခုနမိုင်းလက်တော်ဆွနေသွားတဲ့ခင်မှလည်းပါပါတယ်ဟလား20ရာစုပင်လုံးငင်းချင်ရေးဆွနေပဲကိစ္စလို့ပြောလို့ဆိုရင်လူငယ်တွေကိုထဲ့တာထဲ့ပြီးစဉ်းစားတာလုံးဝမရှိဘူးခေါင်းစဉ်တစ်ခုအနေနဲ့ပေါ့နော်တိကျကဏ္ဍတစ်ခုအနေနဲ့တက်တဲ့လူတွေထဲမှာတော့လူငယ်လို့သတ်မှတ်ထားတဲ့အသက်အရွယ်ပိုင်းဆိုင်မှာရှိတဲ့လူတွေပါခြင်းနဲ့ပါမှာပေါ့ဆိုတော့အရိယာနေတစ်စက်တော့မျိုးမျိုးတခုကိုကျွန်တော်တို့ဆက်ဆက်တဲ့မျိုးကိုသွားလိုက်ရမယ်ဆိုရင်ဟလာလူငယ်မျိုးဆက်တစ်ပေါ့မျိုးဆက်တစ်မျိုးဆက်ဟောင်းလို့ပြောရင်ကျွန်တော်တို့ဆရာကုံတရားရဲ့မျိုးဆက်ဆောင်မတွေကတိတ်ပြီးတော့ကျွန်တော်တို့လိလာလိုက်နာတင်းနဲ့မှတ်ယူတင်းနဲ့ဆောင်မတွေလို့ကျွန်တော်အဲ့လိုယူဆပါတယ်ဆိုတော့ဒီနေရာမှာတော့ကျွန်တော်မျိုးဆက်တစ်လို့ပဲကျွန်တော်ပြောပြစီလူငယ်မျိုးဆက်တစ်တွေကိုရှေ့မျိုးဆက်တွေပေါ့ကျွန်တော်တို့မျိုးဆက်ဟောင်းလို့တော့ကျွန်တော်မသုံးပါဘူးရှင်မျိုးဆက်တွေကနေပြီးတော့လူလူလားလားဟလာလက်ကမ်းကြိုးဆိုပြီးတော့အနာဂတ်ကိုလွှဲပြောင်းပေးဖို့အတွက်လုံလောက်တဲ့ပြင်ဆင်မှုတွေလုပ်ပေးနေတယ်လို့ရောအကြံဉာဏ်ပြောလို့ရပါလားမအေးလက်တော့
ကျွန်တော်တို့လက်ရှိမှာတော့ဒီမူဝါဒရှိလာတော့မရှိတာထက်ဆိုင်တော့ရှိလာတယ်ပေါ့နော်ဒါမျိုးတော့ကျွန်တော်တို့ပြောလို့ရတာပေါ့နော်ဒါပေမဲ့လက်တွေ့လှုပ်ဆောင်မှုမှာတော့အစိုးရပြောခဲ့တယ်လို့ပဲကျွန်တော်တို့အားနည်းနေတာရှိတယ်။နောက်ပြီးတော့ပြောရမယ့်အထက်မှာပေါ့နော်ဥပမာကျွန်တော်တို့လက်ရှိပြည်တော်စုလွတ်တော်ပေါ့နော်ပြည်တော်စုလွတ်တော်အခုဟို2020ရွေးကောက်ပွဲကိုပြောသေးရမှာမဟုတ်2015 2020ရွေးကောက်ပွဲအထက်မှာဆိုပြီးပြည်တော်စုလွတ်တော်မှာအသက်35နှစ်အောက်ဆိုရင်လူငယ်ပေါ့နော်အဲ့35နှစ်အောင်ပါတဲ့အရာခိုင်နှုန်းကတက်တက်တမရှိရာခိုင်နှုန်းမရှိဆိုအမတန်ကိုနည်းပါတဲ့အနေအထားမှာရှိပါတယ်အဲ့ဒါလိုပဲပေါ့နော်ကျမတို့တခြားသောပေါ့နော်ဟိုကျမတို့ပြင်းညဒီပြည်တော်စုလွတ်တော်မှာပါတဲ့အသက်အရွယ်တွေရတယ်ပြင်းညဆို55ဆိုတော့လေတော်တော်ကိုကြီးရဲ့လူတွေပုံများကြရလို့ကျမတို့တွေးရတယ်နောက်တစ်ခုကျမတို့ဟိုတလုံးကနေပြီးကျမတို့ရုံးကနေပြီးရောလုတ်တဲ့ပေါ့နော်ဒီဟိုဒီပါတီတွေရဲ့ CEC ဘိုင်းတွေကိုကျမတို့မေးမြန်းတဲ့အခါမှာလည်းပါတီတွေမှာ CEC တွေမှာတို့လူငယ်ဆိုပြီးတော့ဦးစားပေးတယ်ဆိုပြီးတော့ပါတီမူဟာရအနေနဲ့တော့ရှိရရှိရတယ်ဒါပေမဲ့ CCTV ဘိုင်းတို့ကတော့ဆိုရင်တို့ဟိုလူငယ်မရှိသလိုပေါ့နော်လူငယ်ကိုလည်းတို့အနေနဲ့ဟိုရာခိုင်နှုန်းတစ်ခုအနေနဲ့ထည့်ရဆိုပေမဲ့လည်းအများကြီးတော့လည်းမဟုတ်ဘူးဥပမာ NLD ဆိုရင်အခုပြီးခဲ့တဲ့ဘယ်ကောက်ပွဲမှာ900ခိုင်နှုန်းတော့ပဲပေါ့နော်ရှိတာမျိုးလေးပေါ့နော်အဲ့တော့နည်းနည်းတော့ဦးစားပေးလာပေါဝင်လာမှုရဲ့အတွက်တော့လက်ကမ်းလာတာတော့ရှိရဒါပေမဲ့အများကြီးလုံလောက်တယ်လို့တော့မထင်ဘူးနောက်တစ်ခုကတို့အနေနဲ့ကလူငယ်ဒီလိုမျိုးဟိုလူငယ်တွေကအရင်ခင်းနဲ့မတူဘူးဒီအခုကကျမတို့ကနည်းပညာခင်းအရင်နှင်းမြန်တိုးတက်တဲ့အခါမှာပေါ့နော်ပူစားပေးရမယ်ဆိုတာကိုသိတယ်ဒါပေမဲ့တို့ဒီပုံမှာအတိမတ်ပြုတ်ဖို့အတွက်နည်းနည်းတွန့်ဆုံနေလို့ဒီခါလေးတော့ကျမလူငယ်တွေနဲ့ခံစားမိတာပေါ့လေဟုတ်ကဲ့ဆက
်ကိုမျိုးတင်ရောကုနာမိုင်းလက်ထွန်းခံစားချက်ကိုကိုမျိုးတင်ဘယ်လိုသဘောရရတယ်အဲ့လိုဟု
တ်ကဲ့ကျွန်တော်မိုင်းလက်ထွန်းရဲ့အမြင်ကိုဟုတ်မိုင်းလက်ထွန်းရဲ့အမြင်ကိုကျွန်တော်ထောက်ခံပါတယ်ဗျအရင်ရဲဆိုင်တော့တိုးတက်မှုတော့ရှိရဲ့လူငယ်တွေကထပ်လျောက်နေရာပေးလာတယ်ဒီလူငယ်ကြီးရပူဝါဒဆိုတာမျိုးတွေရေးဆွဲပြီးတော့ကောင်းတဲ့ဘဝတိကြိုးပမ်းလာတယ်။သို့တော့ဒီလုံလောက်တဲ့အဆင့်ထိမရောက်သေးဘူးလို့ကျွန်တော်တို့မြင်တယ
်
။ဒီပါတီတွေအတီးတီး NLD ရောတခြားပါတီတွေရောပေါ့နော်။ပါတီတွေတီးတီးရဲ့ CEC တွေအရေးပါတဲ့ decision maker တွေနေရာမှာတော့လူငယ်တွေမရှိသေးဘူး။သူများနိုင်ငံမှာဆင်းလာမှဆို20ကျော်လေးနဲ့ဝင်ကြီးချုပ်ဖြစ်တာတို့ပါတော့ပေါ့နော်။တခြားနိုင်ငံတွေရဲ့ကောင်းဆောင်တွေဒီလူငယ်ပိုင်းတွေနဲ့အရေးကြီးတဲ့နေရာတွေဖြူလာကြတာလွှဲပေးကြတာ။အဲ့လိုမျိုးသတိတကျမူနဲ့ပေါ့နော်။ဥပမာကျွန်တော်တို့တိုင်းပြည်မှာဆိုရင်ကျွန်တော်တို့ရှာတော့တမားဆိုပုံမဆိုတဲ့စကားပေါ်မှာရှိတာပေါ့နော်။ဒီအသက်ကြီးလာနေတယ်ပို့ပြီးတော့ပညာပို့တက်လာနေတယ်လို့ယူဆခဲ့ကြတာပေါ့နော်အတိုင်းအတာတကူတိမှန်ပါလိမ့်မယ်ဒီနေ့မှကျွန်တော်တို့တော့မှကျွန်တော်တို့ရဲ့ငယ်တဲ့လူငယ်တွေကြီးကနေပြန်ပြီးတော့ဒီ landing ပြန်လုပ်နေရတာမျိုးတွေဒီတက်ရဲ့စကားကိုတက်ချပြန်ကြားနေရမျိုးတွေရှိတာပေါ့နော်တို့တွေကတော့မှကျွန်တော်တို့ရဲ့ဤပညာအရာတွေအတွေ့အခေါ်အရာတွေမှာရှေ့တန်းရောက်နေရမျိုးတွေရှိတယ်ဒါမျိုးဆိုတော့လူငယ်တွေကိုဒီတဲ့ပို့ပြီးတော့ဒီမူဝါဒတစ်ခုအနေနဲ့သိပြီးကြကြပါပေါ့နော်နေရာပေးဖို့လူတွေဖန်တီးပေးဖို့လူတွေဒီနိုင်ငံတွေမှာဆိုဥမာဒီတခြားဖွံ့ဖြိုးပြီးနိုင်ငံကြီးတွေမှာဒီလူငယ်ပညာကိန်းတို့နေရာပေးမယ်အမျိုးသမီးပညာကိန်းတို့နေရာပေးမယ်ပေါ့နော်တိကျတဲ့ဘယ်လိုမျိုးဦးစားပေးပါမယ်ဒီအားပေးပါမယ်ဆိုတာမျိုးတွေမဟုတ်ဘဲနဲ့အဲ့ဒါအပြင်ဒီ smart goal ပေါ့နော်တိကျတဲ့ specifying လုပ်တယ် measurable ဖြစ်ရမယ်အဲ့လိုမျိုးဒီ smart goal တွေပေါ့နော်အရေးအတွက်နဲ့ quantify လုပ်နိုင်ရမယ်အချိန်ကာလနဲ့ဒီတိုင်းတာနိုင်ရမယ်အဲ့လိုမျိုးတွေနဲ့တိတိကျကျဒီ account ပေါ်ပေးနိုင်တော့ပို့ပြီးတော့ထည့်ရောက်ပါလိမ့်မယ်
ကျွန်တော်အခုအစူးနေတာကိုနောက်ထောင်နေနေကျွန်တော်ကောင်းတော့မှဘာသွားတတိယကလေးဆိုတော့ဒေါ်ဆန်းစုကြည်ကိုယ်တိုင်ပြောခဲ့မိတာရှိတယ်။ NLD ပါတီရဲ့ပါတီထဲမှာလူငယ်တွေကိုနေရာပေးလူငယ်တွေကိုလူစက်တစ်ကိုပြင်ဆင်ပေးမှုနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစုကြည်ကဘာထောက်ပြကလေးဆိုတော့မန္တလေးပညာရေးစနစ်ကတောက်ဆောင်နေကြလာခဲ့တယ်။ကျွန်တော်လူစက်ဒါကျွန်တော်အနေနဲ့ပြောရင်တော့မှကျွန်တော်တို့ကဒီပါတီအာဏာရှင်စနစ်နဲ့ဆိုရှယ်လစ်စနစ်အောက်မှာကျွန်တော်တို့ကကြီးကင်းခဲ့ရတာ။အဲ့ဒီပညာရေးစနစ်ကနေကျွန်တော်ထွက်လာကြရတာ။ဆိုတော့တတလုံးကလာလူငယ်တွေငယ်တွေကပညာလိလာဖို့အတွက်ပညာရေးစနစ်ကမကောင်းတာကိုကြုံခဲ့ရလိလာဖို့အတွက်ခွင့်ရမရခဲ့ရရှင်ဆိုလူငယ်တွေကိုသူကအများကြီးလူငယ်တွေကိုပြင်ဆင်ပေးရအောင်ပဲပေါ့နော်အဲ့ဒီအတွက်ချက်ချင်းတော့လေလူငယ်တွေတွဲဖို့ပြုဖို့ဖြစ်နေမှာဆိုတော့ကျွန်တော်ဗာစဉ်းစားမိတယ်ဆိုတော့လူငယ်တွေကိုနေရာမပေးတာလူငယ်တွေကနေရာပေးထိုက်လောက်တဲ့အရေးချင်းမရှိလို့မပေးရလားဘာကလွဲနေတာလဲမရေးလက်တော့မလို့မြင်တယ်
ကျမကလေအဲ့လိုဆိုရင်ပထမစဉ်းစားမိတာဟိုရုပ်တရက်ခေါင်းနဲ့ပေါ်လာတာဆရာမြတ်တန်းတင်ရဲ့ဓာတ်တော်ကိုကြော်မိပြီလေချက်မျိုးရုပ်တရက်ခေါင်းနဲ့ပေါ်လာတယ်အဲ့ထက်မှဆိုရင်ဟိုပါပေါ့နော်ဟိုဒီလူငယ်နေရာပါတဲ့တယောက်ပေါ့နော်သူဆိုရင်တကယ်တမ်းကျမတို့တွေကလေဟိုစိတ်ဆန္ဒတော့ရှိရေရိုးချက်နဲ့ပုံစံပေါ့နော်ဒါပေမဲ့တခုရှိတာအတွေ့အကြုံလိုနေရတော့မှန်တယ်ဒါပေမဲ့အတွေ့အကြုံမရှိသေးဘူးဆိုပြီးတော့ဖယ်ထားလို့တော့မရဘူးဘာလို့အတွေ့
အကြုံကပုံမရတော့ဘူး
ကျမထင်ပါတယ်
ဖယ်ထားမှတော့ဖယ်ထားနေဖယ်ထားရင်လည်းအတွေ့အကြုံကပုံမရတော့ဘူးပဲရှိမှာပဲလေ
ဟုတ်ကဲ့ရှင်ဟုတ
်ဖယ်ထားတယ်အဲ့တော့ဖယ်ထားရင်အတွေ့အကြုံရရမှာလားအဲ့လိုပဲဖြစ်မှာပဲမလား
ပြီးတော့ကျမတို့တွေမှာလေဟို starting gun ဒီပညာရေးစနစ်မှာကို ပါဝင်လှုပ်ဆောင်ရတဲ့ဥစ္စာမျိုးမရှိဘဲနဲ့တင်ကြားရေးမှာဟိုကခိုင်းတာလို့ဆိုတဲ့ပုံစံမျိုးဆိုတော့ကျမတို့ရဲ့ဒီအတွေ့ဉာဏ်တွေဟိုတီထွင်မှုတွေကျမတို့ပြသခွင့်လည်းမရှိဘူး။ဥဆောင်ခွင့်ပေါ့နော်။ leadership ဆိုတဲ့ဥစ္စာမျိုးကိုလည်းကျမတို့ဟိုပညာရေးစနစ်မှာပါပြီးတော့သင်ခဲ့ရတာလည်းမရှိဘူးပေါ့နော်။ဒါတွေလည်းပါတာပေါ့။အဲ့ဒါကျွန်တော်တို့မရှိသေးလို့ဖယ်ထားရင်တော့ပို့ပြီးဝေးသွားမယ်လို့ထင်တယ်
။ကိုမျိုးသွင်း
โอเคคุณน่ะกูจะไปในไมล์เลทโทรပြောတယ်ပါပဲဒီပြဿနာကကြက်ဥနဲ့ကြက်မတယ်ပါပဲကျွန်တော်တို့အလုံးရှောက်တာတယ်လို့ပေါ့နော်အတွေ့အကြုံမရှိလို့အလုံးမခံဘူးအလုံးမခံလို့
တွေ့ကြည့်က
ြပါဗျာအဲ့ဒါလည်းပြန်လဲနေတာပဲကြက်ဥနဲ့ကြက်မတမဲအစလဲနေတယ်ပြဿနာပေါ့နော်ကျွန်တော်တို့ကအဲ့ဒီကြောင့်မို့ဒီအဲ့ဒီတန်ရာသဝန်အစိုးကျသဝန်ပေါ့လေဒါတော့ရဲရဲကြီးဖောက်ထားဖို့လိုတယ်လို့မြင်ပါတယ်ကျွန်တော်တို့ဒီသူများနိုင်ငံတွေမှာလို့ပဲ corporation ကြီးရဲ့ဘုတ်ဖွဲ့မျိုးမှာဆာဥမာလူငယ်တစ်ယောက်ကိုဘိုးတော်တော်တွေတွေမှာခန့်ကိုခန့်ရမယ်အဲ့လိုမျိုးပေါ့နော်ဒါမှမဟုတ်လေပါတီတွေရဲ့စီးပွားရေးတွေနဲ့30ရာခိုင်နှုန်းဒီလူငယ်တွေဖြစ်ရမယ်အဲ့လိုမျိုးမဖြစ်မနေဒီ mandate တစ်ခုနဲ့
ကျုပ်တက်
ပြီးတော့ accountable ကျင်ဘယ်လိုများဖြစ်လာမလဲပေါ့နော်အဲ့ဒါလေးတော့ကျွန်တော်စိတ်ဝင်စားပါတယ်ဗျအဲ
့
လိုမျိုးမဖြစ်ဘူးပေါ့နော် by force နဲ့လောက်ကြမယ်ဆိုရင်ဘယ်လိုများရလက်ကဘယ်လိုများနေမှာလဲကျွန်တော်တို့အဲ့လိုမျိုးသိပ်ပါတယ်
ဟိုကျွန်တော်တို့ဟို gender male တော့ဒါ gender issue တိကလို့ကျမလင်းကွင်းလင်းလင်းဘသူကွဲတာတဲ့ issue တိကလို့တာဆိုတဲ့အခါကျတော့အဲ့မှဆိုရင်ကျွန်တော်တို့အခုတော့ဝယ်ပမာပြီးမှပြောင်းလဲဖြစ်ပြီးနောက်ဝယ်မှဆိုမျိုးပြီးဘယ်နေရာတိုင်းလို့ဆိုတော့တော်တော်လက်လက်ပြောလာကြတယ်လीဒါတော့မှအခုဒီနေ့ဒီအချိန်ထိမဖြစ်သေးတာကြီးအများကြီးရှိသေးတယ်ဆိုတော့ဟိုအရင်ကတည်းကပို့ပြီးတော့အတန်ကျဲလာတာပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့မှပြောလိုက်ရင်မျိုးသမီးတွေကိုမာပြီးမှနှိမ်မထားပါဘူးလို့ဟလာမျိုးသမီးတွေကိုနေရာပေးပါတယ်လို့ဘတ်ဒီအပေါ်ရန်ဟာမျိုးတွေနဲ့ပြည်မှာလူအခွင့်အရေးအပေါ်ရန်ဟာမျိုးတွေနဲ့ပြောတာတကယ်လက်တွေ့ကျကျဖြစ်နေတာမျိုးမရှိဘူးလေဆိုတော့ကျွန်တော်အခုနောက်တစ်ခုခေါင်းထဲဝင်လာတာနှစ်ယောက်ဆွေးနွေးတဲ့ဟာကိုကျွန်တော်နားထောင်နေတယ်ဒေတာတွေလူငယ်တွေနဲ့ကျွန်တော်တို့ဒန်းတူကျွန်တော်တို့အိန္ဒိယနိုင်ငံပေါ့နော်အာဆီယံနဲ့ဆိုကြပါဆိုကြဒေတာတွေလူငယ်တွေနဲ့မြန်မာလူငယ်တွေကလက်ရှိအခြေအနေမှာသူတင်ကိုတင်ဒန်းတူရဲ့ယူကြည့်လူရှင်နိုင်တဲ့အနေအထားမှာရှိပါရဲ့လားမဲတဲ့ဆိုဘယ်လိုမြင်လဲကျွန်တော်ပြောတာခဏတော့တယောက်ချင်းစီနဲ့ပြောဦးတော့ဒီပုံရသဘောပြောရမယ်မြင်ရမယ်ကျွန်တော်တို့လူငယ်လူတည့်ရလို့ကိုကျွန်တော်ရှင်းနိုင်ပါရဲ့လားဒေတာတွေကလူငယ်အ
ဲဒီပုံမှာတော့ကျွန်တော်တို့ဟိုအလံဝေးသေးရလို့ကျွန်မထင်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ရင်ဆိုင်ရတဲ့ဟိုပုံစံချင်းကမတူဘူးပေါ့နော်တခြားနိုင်ငံတွေမှာသူတို့မှာတည်ငြိမ်တဲ့အနေအထားတစ်ခုရှိနေပြီပေါ့နော်အထူးသဖြင့်ဒီနိုင်ငံရေးဒီငြိမ်းချမ်းရေးအစတည်ငြိမ်နေပြီပေါ့လေကျွန်တော်တို့မှာအဲ့လိုတည်ငြိမ်မှုမရှိဘူးဇာတ်ထဲမှာဒီလိုမျိုးသဘောဝဘေးအန္တရာယ်တွေနောက်ယောဂပညာတွေဒီလိုကိစ္စတွေပေါ့နော်နိုင်ငံရေးအလေအကြောင်းတွေဆိုတော့ကျွန်တော်တို့ကဟိုလေတချို့တွေကသူများနိုင်ငံတက္ကသိုလ်အကြောင်းသားဆိုတာစတက္ကသိုလ်အကြောင်းပညာရေးကိုဟိုအားဆိုင်နိုင်တယ်ပေါ့နော်။နောက်ကျောင်းတွင်းဒီဟိုလှုပ်ရှားမှုတွေသူတို့ပြုနိုင်တယ်။ကျွန်တော်တို့အချိန်မှာဒီကျောင်းသားဒီနဲ့ပတ်သက်ပြီးဒီတက္ကသိုလ်အကြောင်းသားနဲ့ပတ်သက်ပြီးဒီဥပဒေတောင်မှပေါ့နော်။ကျွန်တော်တို့တွေသူတို့တက်ကြည်ကြိုးခဲ့ရတာတွေကျောင်းသားတွေကပဲတစ်ခါငြိမ်းချမ်းရေးကိစ္စတွေမှလည်းဝင်ပါရတာတွေကျောင်းသားတွေတခုတည်းလုပ်ရတာမဟုတ်ဘူးပေါ့နော်။ကျွန်တော်တို့အချိန်မှာပို့ပြီးတော့ရုန်းကန်ရတဲ့အနေအထားရှိရလို့ထင်တယ်။ဒါပေမဲ့စင်ကာပူလိုနိုင်ငံမျိုးဆိုရင်တော့သူတို့မှကျတော့အရန်ကိုဟိုလေအဲဘယ်လိုပြောမလဲဟိုရုပ်ဝတ္ထုဆန်လာတဲ့အပိုင်းတွေပေါ့နော်ပြိုင်ဆိုင်မှုတွေရှိတော့သူတို့မှလည်းချားတော့စိန်ခေါ်မှုတွေရှိမှာစိန်ခေါ်မှုချင်းကတော့မတူဘူးပေါ့လေ။ဟုတ်ကဲ့
။ဟုတ်ကိုမျိုးသွင်းကဒီတွေ့ကြုံတခြားဒေတာရင်းတွေ့ကြုံတွေရှိတယ်ဆိုတော့ကိုမျိုးသွင်းကဘယ်လိုမြင်လဲကျွန်တော်တို့မြန်မာလူငယ်တွေကဒေတာရင်းလူငယ်တွေနဲ့ပခုံးချင်းတိုက်နိုင်ပါရဲ့လားတန်းလူရင်းလူရှင်းနိုင်ပါရဲ့လား
ဒီတယောက်ချင်းညီချုံနေတဲ့လူတွေကိုအပါထားပါနော်အများစုကြီးတော့ပြောရင်တော့ကျွန်တော်တို့ကမရှင်းနိုင်ပါဘူးဒေတာရင်းလို့ပြောရင်တော့ဒေတာရင်းမှာဒီ Laos တို့ Cambodia တို့နဲ့ရှင်းရင်တော့လေမိကောင်းမိနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့မလမကန်ကနေဖြတ်သွားတဲ့အင်ဒိုတို့ဗီယက်နမ်တို့နဲ့ရှင်းရင်တော့မရှင်းနိုင်ပါဘူးဥပမာပြောရင်ဒီသူတို့နိုင်ငံတွေရဲ့အထက်တန်းကျောင်းတွေကိုကြည့်ကြည့်လိုက်ကျောင်းတိုင်းမှာဒီအခြေခံပညာသင်ကျောင်းတွေမှာကျောင်းတိုင်းမှာအားကစားခွင့်ရှိတယ်။လူငယ်တိုင်းကအားကစားလှုပ်ရှားမှုခွင့်ချိန်ပေးလို့ရတယ်လုပ်ကြရတယ်ပေါ့နော်။မြန်မာပြည်မှာအခုပညာရေးစနစ်တွေကျောင်းနေဆိုတော့ညာလေအားကစားခွင့်ရှိတဲ့ကျောင်းဆိုတာရန်ကုန်မြို့မှာတော့မှရန်ကုန်လိုမှန်တဲ့လူမျိုးရေးမှာရချိုးရေးလို့ရတယ်။အဲ့ထက်အောင်ပဲအခြေခံပညာပြီးလို့ထွက်လာတဲ့16နှစ်ရွယ်ကျောင်းသားချင်း16နှစ်ရွယ်လူငယ်ချင်းရှင်းလိုက်ရင်ကိုယ်ကာယဖွံ့ဖြိုးမှုနဲ့ဒီစင်ပွားတဲ့ညာနာဖွံ့ဖြိုးမှုမှာကျွန်တော်တို့ကနောက်ကျကျန်နေခဲ့ပြီလား။အဖက်မှာလည်းနေစဉ်စားသုံးရတဲ့အစာအာဟာရတွေနေထိုင်ရတဲ့ပတ်ဝန်းကျင်ရဲ့ဖန်တီးပေးပြီးကျွန်တော်တို့မှာဒီကာယအပြင်ညာနာအပြင်ဖွံ့ဖြိုးမှုပါသူများတွေလည်းနောက်ကျနေခဲ့ပြီ။ကျန်တဲ့ပညာရေးစနစ်တို့သင်နေရတဲ့ပညာရေးရဲ့အရေးသွေးတို့ဒါတွေကတော့အထူးတလည်းဆွေးနွေးနေကြမလို့ပါဘူး။နောက်မှကျန်ရခဲ့စင်ကာပူတို့ဘာလို့လဲရှင်းလိုက်ရင်တော့လေတော်တော်ကြီးကိုပြတ်ကျန်ရခဲ့တာပေါ့နော်။အခုတော့ဗီယက်နမ်တို့အင်ဒိုနီးရှားတို့တဲ့တော်မှကျွန်တော်တို့ကဒီမနှဲမှုရောက်လိုက်ရမယ်လို့မြင်ပါတယ
်။အေးဗျာကျွန်တော်လည်းဒီမေးကိုမေးတာမေးတာကိုယ်လည်းလည်းသိတယ်မရှင်းနိုင်ဘူးပခုံးချင်းမတိုက်နိုင်ဘူးဆိုတာဒါပေမဲ့ခင်ဗျားတို့ကအဲ့လိုတဲ့ပြောလိုက်တော့ကျွန်တော်ကတော်တော်တော်ပို့ပြီးတော့ဝမ်းနေသွားတယ်ကျွန်တော်သိထားတာတည်းတော့မှာပဲကျွန်တော်တို့ကတော်တော်ကိုဟလာပခုံးချင်းတိုက်နိုင်ဘူးကျွန်တော်တို့အများကြီးလှုပ်ကြရအောင်ပါပါခုနပြောသွားသလိုပဲတကယ်ကိုဟလာဒီစနစ်ကြတဲ့ဟလာတိတိကျကျစီစဉ်ထားတဲ့စီမံကိန်းနဲ့လုပ်ဖို့လိုတယ်လို့ကျွန်တော်တို့အဲ့လိုမြင်တာပါပဲဆိုတော့မင်းလည်းထွင်ရင်မကြခင်မှာစိုးရတဲ့တက်တော့ပဲ အခုကျွန်တော်တို့ဆွေးနွေးသွားတဲ့လူငယ်တွေရဲ့အခြေအနေရရနဲ့ပတ်သက်ပြီးတော့ပို့ပြီးတိုးတက်လာဖို့အစိုးရတဲ့အနေနဲ့ဘာကိုလှုပ်ဆဲကြမှာလဲမိုင်းတက်တို့
နမတက်ကတော့သူတို့အခုလူငယ်ရေးရမူဝါဒချမှတ်ထားဘူးလို့အဲ့မှာသူတို့မဟာဗျူဟာစီမံချက်တွေသူတို့လုပ်တယ်ပေါ့နော်အဲ့မှာဆိုတော့ကျွန်တော်ကသိချင်တာကဒီဟာလေးကိုအကောင့်ထဲပေါ်ဖို့သူတို့ဘတ်ဂျက်ရှိသလားပေါ့နော်ဒီဘတ်ဂျက်ကိုလည်းပြီးချာစဉ်းစားပေးနေစင်းနဲ့ဒီအတွက်ပေါ့နော်ဒါလေးကိုလုံလုံလောက်လောက်အကောင့်ထဲပေါ်ဖို့ပေါ့လေအဲနောက်တစ်ခုကကျွန်တော်တို့တောင်းဆိုနေတဲ့အထက်မှာပေါ့လေလူငယ်ရေးရဝင်ကြီးခန့်ဖို့ပေါ့လေဒါမျိုးတွေလည်းတောင်းဆိုနေရရှိတယ်ဘာလို့ဆိုတော့ဒီအရေးကိုဖြစ်ဖြစ်စီစီလုံနိုင်ဖို့ပေါ့နော်ဘာလို့ဆိုတော့လူငယ်အရေးပြောတယ်လူငယ်အရေးအတွက်စမှတ်နေတဲ့သူတွေကလူကြီးတွေဖြစ်နေတယ
်
ဒါပေမဲ့လူငယ်ကမပါဘူးလားဒီခေတ်ထဲမှာမပါဘူးလားတော့မဟုတ်ဘူးလေတော့ဒါပေမဲ့လူငယ်ဒီလူကြီးကပြောတဲ့ဥစ္စာကို तू ကလိုက်လို့မရမျိုးဖြစ်နေအမှန်တကယ်လူငယ်ပြင်ပြတော့လူကြီးကနည်းနည်းစဉ်းစားပြီးသူပေါ့နော်ဖြည့်ပြီးဟိုဥစ္စာမှုကိုပေးရမှာပေါ့လေနေရပေးရမှာပေါ့နော်ဒါ bottle up ဖြစ်ရမှာဒါပေမဲ့အဲ့လိုမဟုတ်ဘဲနဲ့လူကြီးကပြောတာလူငယ်အဲ့လိုမျိုးဆိုတော့အဆင်မပြေဘူးပေါ့နော်အဲ့တော့လူငယ်ရဲ့ဝင်ကြီးကျမတို့တောင်းနေတယ်လို့မျိုးဒါမျိုးတွေလည်းအကောင့်ထဲဖော်ပြသေးတယ်လို့အကြံပြုချင်ပါရှင
်ဟုတ်ကဲ့လူငယ်ရဲ့ဝင်ကြီးဆိုရင်လည်းနောက်ဆုံးပြဝင်ကြီးဌာနမဟုတ်ဘူးဆိုရင်တော့မှတီးခြားလွတ်လပ်တဲ့ agency လိုမျိုးပေါ့နော်ဌာနပေါ့ဒါဒီမိုကရေစီနိုင်ငံတွေမှာဝင်ကြီးဌာနတွေမတိုးချဲ့ပဲနဲ့တီးခြားလွတ်လပ်တဲ့ဌာနတွေ agency တွေတိုးချဲ့ကြတာပဲအဲ့လိုလုံးလုံးရတာပဲနော်ဥပမာလူငယ်ရေးရတွေကိုဂင်တွေ့ဖို့အတွက်ဟလာလူငယ်တယောက်ကိုပဲယူစာအနေနဲ့ပေးလိုက်ပြီးတော့လုပ်လို့ရတာပဲဒါလုပ်မယ်ဆိုရင်မအဲ့လိုတော့ပြောတော့ကျွန်တော်ကဘာသွားတတိယကလေးဆိုဟိုတော့ဆိုရင်လူငယ်ကိုယ်စားလှယ်ဖွဲ့ဆိုပြီးတော့ကြည့်လိုက်ရင်တကြီးပြောဝင်ကြီးပဲလေဒီမော်စင်းတာတို့ဒီမော်တက်တာတို့ကြည့်လိုက်မယ်ဆိုရင်ဘယ်လောက်ဆိုးလဲဆိုတာကိုမျိုးတင်ကိုမျိုးတင်ရောတောက်တမဲ့အစိုးရတဲ့ကိုလူငယ်တွေကဘာလုပ်ပေးစီကြမှာလဲ
ဟုတ်ကဲ့ကျွန်တော်ဒီအနိုင်ရပါတီဖြစ်တဲ့ NLD ရဲ့2020ရွေးကောက်ပွဲကြေညာစာရမ်းပေါ့နော် Election Manifesto ကိုဖတ်ကြည့်ပါတယ်ဒီလူငယ်ရေးအကဏ္ဍနဲ့ပတ်သက်ပြီးအချက်9ချက်ပါပါတယ်ဒီတော်တော်များများလည်းကျွန်တော်တို့ရှိမှတကယ်လိုအပ်နေတဲ့အချက်တွေတကယ်လိုအပ်နေတဲ့ကဏ္ဍတွေကိုထောက်ပြပြီးတော့ပြောဆိုထားတာတွေ့ပါတယ်။ဒါပေမဲ့ကျွန်တော်တခုထပ်ပြီးတော့လိုလားမိတာတော့အရှိမပြောတဲ့ smart goal လို့ပေါ့နော် specific ဖြစ်ရမယ်ဒီ measurable ဖြစ်ရမယ် attainable ဖြစ်ရမယ်ဒီ time bound ဖြစ်ရမယ် relevant ဖြစ်ရမယ်ပေါ့နော်အဲ့လိုအချက်လေးတွေတော့ဒီအသေးစိတ်အချက်လေးတွေတော့လိုအပ်နေသေးတယ်လို့ကျွန်တော်မြင်ပါတယ်။ဥပမာသမွေးဝမ်းကြောင်းပညာတွေကြောင်းတွေဖွင့်မယ်လို့ပဲပြောတယ်။ဒါပေမဲ့တစ်နှစ်ကိုဘယ်နှကြောင်းဖွင့်မယ်2020ရနေ2025အတွက်မှာဘယ်နှကြောင်းဖြစ်လာမလဲဒီလူငယ်တွေတဲ့ဘယ်ကဏ္ဍမှာဘတ်ဂျက်ကိုအနည်းဆုံးဘယ်လောက်တိုးသုံးမလဲဒီလိုကဏ္ဍတွေအချိန်ဇယားတွေဒီဂရိကဝိတ္တတွေနဲ့တိတိကျကျပြောထားမျိုးလေးမတွေ့ဘူးအဲ့လိုမျိုးလေးထပ်ပြီးတော့တိတိကျကျလေးကဏ္ဍတွေအချိန်ဇယားတွေဂရိကဝိတ္တတွေနဲ့တိတိကျကျလေးပြောပြနိုင်တာမျိုးလေးဖြစ်လာဖို့ကျွန်တော်ပြောလိမ့်ပါတယ
်ဟုတ်ကဲ့ဒါဒီနေ့လူငယ်နော်ဝယ်လူကြီးလူသာပြောကြတာအဲ့ဒါကစကားဖြစ်ပဲရှိတယ်စာထဲမှာပဲရှိတယ်ဆိုတော့လူငယ်တွေကိုတကယ်ကိုပဲအနာဂတ်ရဲ့ခေါင်းဆောင်တွေဖြစ်ပြီးမှပြုတ်ပြီးတော့တကယ်ကိုစနစ်တကျခံကြိမ်မှမှပြုစုပြုထောင်ပေးနိုင်မှကျွန်တော်တို့နိုင်ငံရဲ့အနာဂတ်ကစိတ်ချရမယ်ကျွန်တော်တို့ကပြောသလိုဒေတာတွေမှလည်းမကနိုင်ငံတကာမှမှလူချင်းတူတူတူချင်းများများဟာရွံ့နေစရာမလိုတဲ့လူငယ်တွေဖြစ်လာဖို့ပြုထောင်ပေးကြရမယ်ဆိုတာသိသိကြပါရခင်ဗျာအော်ဆွေးနွေးပြီးရဲ့နိုင်လက်ထွန်းကိုမျိုးသွင်းညောင်လုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်ဟ
ုတ်ကဲ့ပါတယ်
ပညာလင်းပွင့်မြန်မာသုတေသနဖောင်ဒေးရှင်းကစီနီယာဂျန်ဒါပရိုဂရမ်မန်နေဂျာမန်ရေးလက်ထွန်း Youth Empowerment in the Society အစီအစဉ်စီစဉ်သူတွေကတူဦးဖြစ်တဲ့ကိုမျိုးတွင်တို့ဆွေးနွေးသွားကြတာပါ COVID-19 ရေပေါ်အခြေအနေကြောင့် VUE စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်နည်းလမ်းခန်းတွေကိုအင်ကာညဒိုင်ရိုက်လိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာပါ VUE စီစဉ်တွေကိုအားပေးနှားဆုံကြည့်ရှုကြရတဲ့အတွက်ဒူးပဲကျေးဇူးတင်ပါတယ်မင်္ဂလာခါတမရပါ Area Week ကပြီးကျမ်းမှပြောဆင်ကြပါစီကျွန်တော်တို့ကြိုသိမ့်ပါခင်ဗျာ
တောရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်လို့ပြီးမှတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်ရှင်ဒုသမရမိုက်ပင်းနဲ့သမရထရမ်အစိုးရအဖွဲ့ဝင်ဝင်ကြီးတွေဖွဲ့စည်းပုံအရလုပ်ပိုင်ခွင့်ကိုတုံ့ပြန်သမရကိုရာထူးကဖေရှားရေးတောင်းဆိုထားတဲ့ဆုံးဖြတ်ချက်ကိုဒီမိုကရက်အများစုလွှမ်းမိုးတဲ့အောက်လွှတ်တော်ကအင်္ဂါနေ့မှာမဲခွဲဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်သမရဟာတိုင်းပြည်ရဲ့ဖွဲ့စည်းပုံတိုင်းပြည်နဲ့အမေရိကန်ပြည်သူတွေကိုချင်းချောက်တော်မယ်အနေနဲ့ရှိနေတာမို့သူ့ကိုတာဝန်ကချက်ချင်းဖယ်ရှားပြရပါလိမ့်မယ်လို့တင်းနှလာနေကအောက်လွတ်တော်ဥက္ကဋ္ဌနင်းစီပလိုစီကကြေညာခဲ့ပါတယ်ရှင်။ပြီးခဲ့တဲ့အမေရိကန်သမရရေကောက်ပွဲမှာဂျာဝင်နောက်ဆက်ပြီးရေကောက်ခံသမရဂျိုးဘိုင်ဒန်ရဲ့မဲဆယ်စီယုံရေးကိုထိခိုက်အောင်လှုပ်ဆောင်ခဲ့တဲ့ရုရှားဩဇာခံအဖွဲ့ဝင်တွေကိုအမေရိကန်အစိုးရကအရေးယူလိုက်ပြီးဖြစ်ပါတယ်။ရုရှားကကြိုးတောင်းနောက်ခံပေးထားတဲ့ရေကောက်ပွဲဂျာဝင်နောက်ဆက်ရေးစစ်ဆင်ရေးထဲမှာပါဝင်ခဲ့တဲ့ယူကရိန်းနိုင်ငံကလူပုဂ္ဂိုလ်9ဦးနဲ့ကုမ္ပဏီအဖွဲ့အစည်း4ခုကိုအမေရိကန်ဗန်ဒါရေးဝန်ကြီးဌာနကအရေးယူလိုက်တာဖြစ်ပါတယ်။
VOA ရဲ့မိခင်ဌာနဖြစ်တဲ့ American ကမ္ဘာသတင်းမီဒီယာ USAGM အကြီးအကဲက VOA ကိုဝါဒဖြန့်ချီရေးဌာနဖြစ်အတွင်ပြောင်းမှုကြိုးစားနေတယ်လို့ဝေဖန်မှုတွေအပေါ်မှာ American နိုင်ငံညာရေးဝန်ကြီး Mike Pompeo ကကောက်ွယ်ပြောဆိုခဲ့ပါတယ်သမရာထရမ်အစိုးရအနေနဲ့ VOA ကိုနိုင်ငံရေးအရာကင်းလွတ်ပြီးတော့မူလရည်မှန်းချက်အတိုင်းပြန်ပြီးတော့တည်မှန်လိုတယ်လို့နိုင်ငံညာရေးဝန်ကြီးကပြောပါတယ်နိုင်ငံညာရေးဝန်ကြီးပွန်ပီယိုဟာ VOA ရုံးချုပ်ကိုမနေ့ကလာရောက်ပြီးတော့ဝန်ထမ်းတွေနဲ့တွေ့ဆုံမှင်ကုံပြောကြားခဲ့တာဖြစ်ပါရဲ့ရှင်။ဒေါ်ရာရှင်များရှင်အင်္ဂါနေ့ညပိုင်းအတွက် VOA အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ဒေါ်ရာရှင်များနေ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မများသူဆင်အောင်ပါ။
This program has come to you from the Voice of America, Washington.